Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2018ခုနှစ်ဧပြီလ6ရက်တောက်ကြနေညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစပြီးထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့ပထမနိုင်ဝက်မှာလိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ဒေါ်လာဘီလီယံ100တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်ခွန်စည်းချက်ဖို့အမေရိကန်သမ္မတကချင်းချောက်လိုက်တယ်လို့တရုတ်ဘက်ကလည်းအစွမ်းကုန်တုံ့ပြန်သွားမယ့်အကြောင်းသတိပေးလိုက်ပါတယ်။တောင်ကိုရီးယားသမ္မတကပတ်ကုံရေးကိုအာဏာလွှဲသုံးစားမှုအချင်းပြတ်ချဆမှုစွဲချက်တွေနဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးတရားရုံးက2024နဲ့ပြစ်ပေးလိုက်ပါတယ်။ဒီလိုထစ်တန်းရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုနားလောင်နေတူကြီးညာပေးသွားမှာပါ
။အခုညဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာမြန်မာနိုင်ငံက Facebook လူမှုကွန်ရက်စာမျက်နှာအတွက်ခန့်ထားတဲ့ဖွဲ့ဟာဘလို့အရေးချင်းတွေရှိတယ်လဲဘလို့လူတွေပါဝင်တင်တယ်လဲဆိုတာ
Facebook ကိုဖြစ်ဖြစ်ချင်တာ Facebook ရဲ့မြန်မာအသင်းမှာပေါ့နော်ကျွန်တော်တကယ် local context ကိုလည်းနားလည်ရမယ်ဘာသာစကားလည်းချက်တင်နေလို့ရှိတယ်ပေါ့နော်အဲ့ဒီဟာတချို့
မိတို့အဖွဲ့ရဲ့အမှုဆောင် director မထိုက်ထိုက်အောင်ရဲ့ပြောသုံးသပ်ချက်နဲ့အတူနားဆင်နိုင်ပါတယ်ရှမ်းပြည်နယ်အတွင်းမှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့ရဲ့ဖမ်းဆီးခြင်းခံထားရတဲ့လူယူဆရတဲ့ရွာသား15ယောက်ထွက်ပြေးလွတ်မြောက်လာပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့မှာအထောက်ထားမဲ့နေထိုင်သူတွေအဖမ်းခံနေရတာလူ200ဝန်းကျင်အထိရှိနေပါပြီ။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေနဲ့အတူမြန်မာနှစ်သက်ကူရာသီရောက်တိုင်းထုတ်လွှင့်ပေးနေကြတကြံတေးတချင်းတပုတ်ကိုလည်းနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့တောက်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်ဒေါ်လာဘီလီယံ100တန်ဖိုးရှိတဲ့တရုတ်နိုင်ငံကသွင်းကုန်တွေပေါ်ခွန်စည်းချက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကချင်းချောက်လိုက်တယ်လို့တရုတ်နိုင်ငံဘက်ကလည်းအစွမ်းကုန်တုံ့ပြန်သွားမယ့်အကြောင်းဒီနေ့ပဲသတိပေးလိုက်ပါတယ်။ပယ်ပီဆန်နဲ့လေယာဉ်ငယ်စားတွေပါဝင်ဘီလီယံ50တန်ဖိုးရှိတဲ့အမေရိကန်သွင်းကုန်တွေပေါ်အခွန်တိုးမြှင့်ကောက်ကမ်းမဲ့အစီအစဉ်ကိုတရုတ်နိုင်ငံကညင်ညာခဲ့ပြီးနောက်မှာပဲတရုတ်နိုင်ငံကသွင်းကုန်တွေပေါ်အခွန်တွေတိုးကောက်ရေးစဉ်းစားဖို့အမေရိကန်ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်ကိုညွှန်ကြားထားကြောင်းသမ္မတထရန့်မနေ့ကပဲပြောခဲ့တာပါ။ဒီသတင်းပတ်အစောပိုင်းမှာတော့လည်းဘီလီယံ50တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အခွန်တွေတိုးကောက်ဖို့အမေရိကန်ဘက်ကအဆိုပြုထားပါတယ်။ချင်းချောက်ပြောဆိုနေမယ်လဲအမေရိကန်အနေနဲ့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ပွဲဆင်နွှဲနေတာမဟုတ်ကြောင်းလဲသမ္မတကဒီကနေ့ပဲပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံကအလူမီနီယံတွေပေါ်အခွန်တိုးကောက်ပေးမယ်လဲဈေးနှုန်းတွေ400ခန်းနှုန်းထိချဆင်းသွားခဲ့ကြောင်းလဲဒီကနေ့ပဲ Twitter လူမှုကွန်ရက်ကနေသမ္မတထရန့်ကပြောဆိုခဲ့တာပါ။အင်ပီရိုကဒီကနေ့ထုတ်ပြန်တဲ့ချင်းချောက်ချက်ထဲမှာတော့ကုန်သွယ်မှုမှာမမျှတတဲ့လိုရွတ်တွေကြောင့်ကမ္ဘာဈေးကွက်မှာထိခိုက်မှုတွေနဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေစားသုံးသူတွေနင့်နာမှုတွေကြုံရတာကြောင့်တရုတ်သွင်းကုန်တွေပေါ်ခွန်နေတိုးကွက်ရတာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။တရုတ်နိုင်ငံကုသရေးဝန်ကြီးဌာနရဲ့ဒီကနေ့ထုတ်ပြန်တဲ့ညင်ညာချက်ထဲမှာတော့အမေရိကန်ရဲ့ကိုကျိုးစီးပွားကာကွယ်တဲ့မူဝါဒအဖြစ်ရည်ညွှန်းဖော်ပြထားပြီးစီစဉ်ထားတဲ့အတိုင်းသာအမေရိကန်ဘက်ကလှုပ်လာမယ်ဆိုရင်တရုတ်နိုင်ငံအနေနဲ့အဆုံးတိုင်အဆုံးကုန်တိုက်ပွဲဝင်သမှာဖြစ်ကြောင်းဖော်ပြထားတာပါ။အမေရိကန်သမ္မတအင်ပီရိုရဲ့ညင်ညာချက်မှာတော့တရုတ်နိုင်ငံကကုန်သွယ်ရေးမှာမမှန်မကန်ကျင့်သုံးနေတာတွေကိုပြင်ဖို့ကြိုးစားရမယ်စားအမေရိကန်စိုက်ပျိုးရေးသမားတွေနဲ့ကုန်ထုတ်လုပ်ငန်းတွေကိုလက်တုံ့ပြန်နေတဲ့အကြောင်းပြောဆိုထားပါတယ်။
ကမ္ဘာတဝန်ရုရှားရဲ့မတမာတဲ့လုပ်ရက်တွေကိုတုံ့ပြန်ဖို့ဆိုပြီးရုရှားနိုင်ငံကလူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီစုစုပေါင်း38ခုကိုအရေးယူတန်ခတ်လိုက်ကြောင်းအမေရိကန်ကဒီကနေ့ပဲကြေညာလိုက်ပါတယ်။အရေးယူတန်ခတ်ဖို့ကြေညာလိုက်တဲ့အထက်မှာတော့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အနီးကမဟာမိတ်အလူမီနီယံလုပ်ငန်းရှင်အိုလက်ဒီရီပတ်စကအပါအဝင်ရုရှားနိုင်ငံကဩဇာအရှိန်အဝါကြီးမားသူလူပုဂ္ဂိုလ်9ဦးနဲ့သူတို့ပိုင်ဆိုင်ထိ ंछ ုပ်ထားတဲ့လုပ်ငန်း12ခုကိုပါဝင်ပါတယ်။ရုရှားအစိုးရအစင်မြေအရာရှိ19ဦးနဲ့နိုင်ငံပိုင်လက်နက်ကုန်သွယ်ရေးကုမ္ပဏီတခုကိုလည်းအရေးယူသွားမှာပါ။တန်ခတ်မှုတွေဟာဖြစ်စဉ်တစ်ခုပြဿနာတစ်ခုအပေါ်တုံ့ပြန်တာမျိုးမဟုတ်ပဲကမ္ဘာတဝန်ရုရှားအစိုးရရဲ့ကောက်ကျစ်တဲ့လုပ်ရက်တွေအပေါ်ခြုံငုံပြစ်မှတ်ထားအရေးယူတာဖြစ်ကြောင်းလဲအမေရိကန်တာဝန်ရှိသူတွေကပြောပါတယ်တန်ခတ်မှုတွေနဲ့ပတ်သက်လို့သတင်းထောက်တွေကိုရှင်းလင်းပြောဆိုရမှာတော့ရုရှားနိုင်ငံကခရိုင်းမီးယားကိုသိမ်းပိုက်ပြီးယူကရိန်းအရှေ့ပိုင်းမှာမတည်မငြိမ်ဖြစ်အောင်လုပ်ခဲ့တာပြည်ရင်းစစ်ဖြစ်နေတဲ့ဆီးရီးယားနိုင်ငံမှာသမ္မတဘရှာအယ်အာဆတ်အစိုးရကိုအားပေးထောက်ခံနေတာအင်တာနက်ပေါ်မှာမတမာတဲ့လုပ်ရက်တွေဆက်လက်ကျူးလွန်နေတာအနောက်နိုင်ငံတွေရဲ့ဒီမိုကရေစီစနစ်ကိုဆက်လက်တိုက်ခိုက်နေတာတွေကိုအမေရိကန်တာဝန်ရှိသူတွေကရည်ညွှန်းပြောဆိုခဲ့ကြတာပါရုရှားအစိုးရကကမ္ဘာတစ်ဝန်းမှာမတည်မငြိမ်ဖြစ်အောင်လုပ်နေတာတွေကိုအဆုံးသတ်အောင်လို့ရုရှားနိုင်ငံကဩဇာအရှိန်အဝါကြီးမားသူတွေအနေနဲ့ကြိုးပမ်းတင်ကြောင်းလဲပြောဆိုခဲ့ပါတယ်
တောင်ကိုရီးယားသမ္မတဘက်ကွန်ဟေးကိုအာဏာလွှဲသုံးဆမှုအချင်းပြတ်ချဆမှုဆွဲချက်တွေနဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးတရားရုံးက2024နှစ်အပြစ်ပေးလိုက်ပါတယ် လပိလိုက်ယူမှုအာဏာလွှဲသုံးစားမှုအပြင်တခြားဆက်ချက်တွေနဲ့စိုးမျိုးတော်တရားရုံးကဆင်ခြင်ချမှတ်လိုက်တာကိုတော့ရုံးမြင့်တန်ကြားကနေတနင်္ဂနွေလုံးကိုထုတ်လွှင့်ပြသခဲ့ပါတယ်။သမရဟောင်းဘက်ကပြည်သူတွေကရွေးချယ်ပေးရထားတဲ့အာဏာကိုအလွှဲသုံးစားလုပ်ပြီးနိုင်ငံရေးအရာတွေကိုဗယံပရာဖြစ်စေခဲ့တဲ့အတွက်သူကျွလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုအပြင်းထန်ဆုံးအနေနဲ့မလွှဲမသွေတာဝန်ခံရလိမ့်မယ်လို့လည်းတရားသူကြီးကပြောဆိုခဲ့ပါတယ်။ထောင်နှံပြင်းဒဏ်ငွေဒေါ်လာ16တန်းကျော်ပေးဆောင်ရမှာလည်းဖြစ်ပါတယ်။တရားရုံးဆုံးဖြတ်ချက်ပေါ်အယူခံဝင်မှုသမရဟောင်းအနေနဲ့အချိန်တစ်ပတ်ရမှာပါ။သမရဟောင်းကတော့သူ့မှာအပြစ်မရှိကြောင်းနဲ့နိုင်ငံရေးအရာလက်တုံ့ပြန်တာခံခဲ့ရတာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။အစိုးရရှင်းနေတွေကတော့ထောင်နှံ30အထိချမှတ်ဖို့တောင်းဆိုခဲ့ကြတာပါ။သမရဟောင်းကသူ့ရဲ့အမျိုးသမီးမိတ်ဆွေချွတ်ဆုံစေထိချုပ်ထားတဲ့အဖွဲ့အစည်းတစ်ခုအတွက်စီးပွားရေးလုပ်ငန်းပေါင်းတရာစင်ကျော်ထံကနေအလှငွေဒေါ်လာ82တန်းကျော်ရအောင် PRP တောင်းခံရမှာပူးပေါင်းကြံစည်မှုနဲ့ဆွဆွဲခံခဲ့ရတာဖြစ်ပါတယ်။ရလူကထွက်ပြေးဖို့တောင်ကိုရီးယားနိုင်ငံသားတန်းနဲ့ချီပြီးတော့လာပေါင်းများစွာလမ်းပေါ်ထွက်ဆန္ဒပြခဲ့ပြီးတဲ့နောက်မှာပဲသမရဟောင်းပြီးခဲ့တဲ့နေ့ဆက်မှာနှုတ်ထွက်သွားခဲ့တာပါ။ခုနောက်ဆုံးထောင်နှံငွေရနဲ့စီရင်ခံခဲ့ရတဲ့သမရဟောင်းဟာတောင်ကိုရီးယားနိုင်ငံမှာ1962ခုနှစ်ကနေ1989ခုနှစ်ထိအုပ်ချုပ်ခဲ့ပြီးတဲ့အာနာရှင်ဟောင်းပတ်ချုပ်ရင်းရဲ့သမီးလည်းဖြစ်ပါတယ်။
ဘရာဇီးလ်သမ္မတဟောင်းလူးဝစ်အင်စီနီယိုဒီဆယ်ဗာကိုနိုင်ငံတောင်ပိုင်းကာတီတီဘာမြို့မှာတောက်ချာနေနောက်ဆုံးထားပြီးတော့အနာပိုင်းနေစီလိုက်ရောက်ဖန်ခံမှုဘရာဇီးလ်ထိပ်တန်းတရားရုံးတစ်ခုကအမိန်ချလိုက်ပါတယ်အကျင့်ပြချဆမှုနဲ့သမ္မတဟောင်းကိုတောင်းတန်း72နှစ်ချမှတ်ထားတာပါပြစ်ဒဏ်အပေါ်အယူခံဝင်နေတဲ့ကာလအတွင်းထောင်ပြင်ပမှာနေတိုင်ခွင့်ပြုရေးသမ္မတဟောင်းဒါဆယ်ဗာရဲ့တောင်းဆိုတင်ပြချက်ကိုဘရာဇီးလ်ရဲ့အမြင့်ဆုံးဗဟိုတရားခုံရုံးက6မဲ5မဲနဲ့ညင်းပယ်လိုက်ပြီးနိုင်ပိုင်းချမှာပဲဖန်ရန်ထုတ်လိုက်တာပါပင်လယ်ပယ်မျက်နှာမှုထားတဲ့လူနေတိုက်ခန်းပြုတ်ပြင်ဆောက်လို့ရဲ့အဓိကလုပ်ငန်းတွေလုတ်ပိုင်ခွင့်ရရေးအတွက်ကုမ္ပဏီတစ်ခုစီကလက်ပေးမှုကိုလက်ခံရယူခဲ့တဲ့အတွက်ဆိုပြီးသမရဟောင်းဒယ်စီဘာကိုအဖြစ်ရှိကြောင်းပြီးခဲ့တဲ့နေ့တွေကတွေ့ရှိခဲ့တာပါသမရဟောင်းဒယ်စီဘာရဲ့အလုံသမားပါတီ PD ကတော့တရားရုံးအမိန့်ဟာဘရာဇီးနိုင်ငံရဲ့ဒီမိုကရေစီစနစ်ကိုတတ်ခတ်လိုက်တဲ့ဝန်နေစရာကောင်းတဲ့နေ့တွေအဖြစ်ပြောဆိုပါရယ်သမရဟောင်းဒယ်စီဘာကတော့အကျင့်ပြချဆမှုဆွဆွဲချက်တွေဟာလာမယ့်အောက်တိုဘာလမှာကျင်းပမယ့်သမရရွေးကောက်ပွဲမှာဝင်ရောက်ရှင်းမနိုင်ခြင်းမရှိအောင်နိုင်ငံရဲ့အရာအကွက်ချထားတဲ့လုပ်ရဖြစ်တယ်လို့ပြောဆိုပါရယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.5 3ညလိုင်းဒိုမီတာ25 kHz 11.83 3ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.5 တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချာနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဖဂန်နဲ့ပါကစ္စတန်နိုင်ငံတို့ကြားဆက်ဆံရေးမပြေမလည်ဖြစ်နေတာတွေအာဖဂန်ဆိုရကတာလီဘန်တပ်ဖွဲ့တွေနဲ့ညင်းကြဲရအောင်ကျူးပန်းနေတာတွေနဲ့ပတ်သက်လို့တရားဝင်ဆွေးနွေးညှိနှိုင်းမှုပါကစ္စတန်ဝန်ကြီးချုပ်ရှာဟက်ခါကန်အဘာစီအာဖဂန်နိုင်ငံမှာရောက်နေပါတယ်။တာလီဘန်တွေနဲ့ညင်းကြဲဆွေးနွေးဖို့ကမ်းလှမ်းထားတဲ့အာဖဂန်သမ္မတအရှရက်ခါနီရဲ့ဖိတ်ကြားချက်နဲ့ကာဘူးမြို့တော်ကိုရောက်လာတဲ့ပါကစ္စတန်ဝန်ကြီးချုပ်ကတော့သမ္မတအိမ်တော်မှာဒီနေ့မှပဲကွန်ပျူတာဖွင့်တဲ့ကြိုဆိုခဲ့တာပါ။ပါကစ္စတန်ဝန်ကြီးချုပ်ရဲ့ခီးစဉ်ဟာအိန္ဒိယနဲ့နိုင်ငံခြားညီရင်းအကိုလိုချစ်ချင်ရင်းနှီးမှုတွေနဲ့စာမျက်နှာသစ်ဖွင့်လှစ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းအာဖဂန်နိုင်ငံဆိုင်ရာပါကစ္စတန်သံတမန်ကြီးဇိုင်ဒ်နာဆူလာခန်ကပြောဆိုလိုက်ပါတယ်။ပါကစ္စတန်စစ်တပ်ကကြက်တက်လေနေရအာဖဂန်နိုင်ငံရဲ့လေပိုင်နက်ကိုကျူးကျော်ပြီးပါကစ္စတန်နဲ့နေဆက်အာဖဂန်နိုင်ငံကုနားပြည်နယ်မှာပုံချတက်ခဲ့တဲ့အကြောင်းအာဖဂန်အာဏာပိုင်ရဲ့ဆွဆဲချက်တွေထွက်ပေါ်ခဲ့ပြီးနောက်တနေ့မှာပဲပါကစ္စတန်ဝန်ကြီးချုပ်ရောက်ရှိလာခဲ့တာပါ။ပုံချတက်ခိုက်မှုအတွင်းမှာတော့ထိခိုက်ပျက်စီးမှုမရှိကြောင်းလည်းအာဖဂန်တာဝန်ရှိသူတွေကပြောပါရယ်။ပါကစ္စတန်ဘက်ကတော့အာဖဂန်ခြေဆိုင်စစ်သွေးကြွတွေရဲ့နေဆက်ဖြတ်ကျော်တက်ခိုက်မှုတွေကိုဟန်တားနိုင်အောင်ပါကစ္စတန်ပိုင်နယ်ထဲမှာလုံခြုံရေးတပ်ဖွဲ့ဝင်တွေအချက်ပဲဝါဒတိုက်ဖြစ်ရေးစစ်စင်ရေးတွေကိုဆင်နွှဲခဲ့တာဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုထားပါရယ်။
တရုတ်နိုင်ငံဟာ artificial intelligence AI လို့လူသိများတဲ့ဉာဏ်ရည်အတူတုံနှီးပညာတွေလူရဲမျက်နှာကိုမှတ်ထားတဲ့စနစ်နဲ့တခြားသတင်းအချက်အလက်အခြေခံစနစ်တွေကိုအသုံးပြုပြီးတော့ Communist Party ရဲ့ညွန်ကြားချက်တွေထိန်းချုပ်မှုစနစ်တွေကိုအစင်းမြင့်ပြီးတော့အသုံးပြုလာပါတယ်။ Communist Party အတွင်းမှာဒီလိုနှီးပညာတွေသုံးပြီးတော့စောင့်ကြည့်တာနဲ့အစင်းမြင့်နှီးပညာတွေကိုတိုးချဲ့အသုံးပြုလာတာဟာလူရဲစိုးရိမ်နေကြတဲ့ Facebook လူမှုကွန်ရက်ရဲ့လက်ရှိအဖြစ်အပျက်တစ်ခုနဲ့တော့ဆန့်ကျင်ဘက်ဖြစ်နေပါတယ်။အဲ့ဒီဖြစ်ရပ်ကတော့ Facebook အသုံးပြုသူတွေရဲ့ကိုယ့်ရဲ့အချက်လက်တွေကိုနိုင်ငံရဲ့အကျိုးအမြတ်အတွက်တလွဲအသုံးပြုဖို့ရည်ရွယ်ချက်နဲ့ပေါက်ကြားခဲ့တဲ့ကိစ္စပါ။ဒီဖြစ်ရရဲ့နောက်ပိုင်းအကျိုးသက်ရောက်မှုတွေဟာတခြားနိုင်ငံတွေထိတိုးချဲ့ပြီးတော့ဆောင်ကြည့်မဲ့တရုတ်တို့ရဲ့ကြိုးပမ်းမှုအပေါ်ကြီးကြီးမားမားသက်ရောက်မှုရှိလာမယ်လို့လည်းသုံးသပ်သူတို့ကမြင်ပါတယ်။မျက်နှာတွေကိုမှတ်တဲ့နည်းနဲ့ AI နည်းပညာတွေကိုမစင်မချင်းလှလျှောက်တတ်တဲ့လူတွေကိုသတိပေးဖို့နဲ့အများအိမ်သားတွေမှာသူတို့အသုံးပြုနိုင်တဲ့စက်ကိုအရေးအတွက်ကန့်သတ်ထိချုပ်တဲ့နေရာတွေမှာတရုတ်တို့ကအသုံးပြုနေကြတာပါ။ဒါအပြင်ဒီနည်းပညာတွေကြောင့်စီးပွားရေးလုပ်ငန်းတွေတရုတ်တို့ရဲ့နည်းပညာနဲ့ထုတ်လုပ်ထားတဲ့ဆက်သွယ်ရေးကိရိယာတွေငွေပေးချေမှုစနစ်တွေအင်တာနက် website တွေနဲ့ဆက်မှုနည်းပညာတွေကိုအသုံးပြုနေကြတဲ့နိုင်ငံအတော်များများကနိုင်ငံရေးလှုပ်ရှားမှုတွေကိုလည်းတရုတ်တို့စောင့်ကြည့်နိုင်တော့မှာဖြစ်ပါတယ်။
မလေးရှားနိုင်ငံမှာရှိလာတဲ့ကျင်းပကိုမျှော်လင့်ထားတဲ့အထူးရွေးကောက်ပွဲတွေလမ်းပေးလိုက်တဲ့အနေနဲ့မလေးရှားဝန်ကြီးချုပ်နာဂျီရာဇက်ကလွှတ်တော်ကိုဖျက်သိမ်းကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်။အချင်းဖြတ်ချဆမှုအရှုပ်တော်ပုံနေနဲ့ဝေဖန်ခံရပေမဲ့လည်းရွေးကောက်ပွဲမှာတော့ဝန်ကြီးချုပ်နာဂျီပြန်လည်အနိုင်ရလိမ့်မယ်လို့လည်းခန့်မှန်းထားကြတာပါ။ပြီးခဲ့တဲ့ရွေးကောက်ပွဲနှစ်ကြိမ်စလုံးမှာနှစ်ပေါင်းများစွာအုပ်ချုပ်လာခဲ့တဲ့အာဏာရအမျိုးသားတပ်ဦးပါတီပေါ်ထောက်ခံမှုတွေကျဆင်းခဲ့တဲ့အတွက်တိုးတက်အောင်ကြိုးပမ်းမှုဖိအားပေးခံရတဲ့ကြောင့်ဒီဒီချင်းရွေးကောက်ပွဲဟာသူ့ရည်တည်ရေးအတွက်ဆန်းသက်မှုတစ်ခုလည်းဖြစ်လာနိုင်ပါတယ်။ဝန်ကြီးချုပ်နာဂျီကိုအဓိကစင်ခေါ်နေတာကတော့အရှတ်တိုင်းမှာအုပ်ချုပ်မှုတတန်းအခြေအကျဆုံးဖြစ်မလေးရှားနိုင်ငံကို22နှစ်ကြာအုပ်ချုပ်ခဲ့ပြီး2003ခုနှစ်ကမှနားယူထားတဲ့ဝန်ကြီးချုပ်ဟောင်းမာဒီယာမိုဟာမက်ဦးဆောင်တဲ့အထက်ခံညီမောင်းအဖွဲ့ပါမာဒီယာရဲ့ပါတီကိုတော့မှတ်ပုံတင်ဖို့ထောက်ထားပြီးမလုံလောက်လို့ဆိုပြီးမနေ့တုန်းကပဲပါတီဖြစ်ကနေယာယီဖြစ်သိမ်းခံခဲ့ရပါတယ်။မာဒီယာကတော့ဝန်ကြီးချုပ်နာဂျီဘာအာနာရှင်စင်စံတိုက်ခတ်နေကို6လနဲ့နီးရွေနဲ့ရွေးကောက်ပွဲကိုမတမာတဲ့နီးနဲ့အနိုင်ရအောင်ကျိုးပန်းနဲ့လုပ်ရဖြစ်နေလဲဝေဖန်ခဲ့တာပါ။ဝန်ကြီးချုပ်နာဂျီရဲ့ဒီကနေ့ရုံးမြင့်တန်ကြားကနေပြောကြားထားတဲ့မိန့်ခွန်းမှာတော့လွှတ်တော်ကိုဖြစ်သိမ်းဖို့အတွက်မလေးရှားပြည်ရဲ့ခွင့်ပြုချက်ကိုစင်ဒီကရရှိထားပြီးဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။25မိနစ်ကြာမိန့်ခွန်းထဲမှာတော့တိုင်းပြည်နာကကောင်းမှုမလေးရှားနိုင်ငံမှာသူဥဆောင်တဲ့ညီမောင်ဆွေအပေါ်ထောက်ခံမှုပေးကြဖို့လဲဝန်ကြီးချုပ်ကတိုက်တွန်းသွားခဲ့တာပါရွေးကောက်ပွဲကျင်းပမဲ့ရင်းနဲ့မဲဆွယ်စီယုံဝင်ပြုမဲ့အချိန်သတ်မှတ်ပေးဖို့ပါဝင်ရွေးကောက်ပွဲအစီအစဉ်တွေနဲ့ပတ်သက်လို့တော့ရွေးကောက်ပွဲကော်မရှင်ကသတင်းတစ်ပတ်အတွင်းမှာပဲတွစ်ဆုံစီစဉ်လိုက်မယ်လို့လည်းမျှော်လင့်ထားကြပါတယ်
မြန်မာအင်းနေချင်းထိုင်းနိုင်ငံမှာဘရင်သစ်မဟာဝဇီယာလောင်ကွန်ရုပ်ပုံပါတဲ့ငွေဆက်ကူနဲ့အကျွေးစီတွေကိုဒီကနေ့တောက်ကြနေကစပြီးတော့ထုတ်ဝေလိုက်ပါတယ်။တဟာနေပေါင်း80အတွင်းပထမဆုံးအကြိမ်ထိုင်းငွေဆက်ကူတွေရိုက်နေထုတ်ဝေတာဖြစ်ပြီးနေပေါင်းများစွာနှက်တက်ခဲ့တဲ့တမက်ခမဲတော်ဘရင်ကြီးဘူမီပေါ်2016ခုနှစ်မှာနှက်ရွာစံသွားခဲ့ပြီးတဲ့နောက်အခုလိုထုတ်ဝေတာပါ။ဘတ်20တန်း50တန်းနဲ့100တန်းလိုအတန်ဖိုးတိတ်မများလာတဲ့ငွေဆက်ကူတွေကိုအရင်ထုတ်ဝေတာဖြစ်ပြီးဘတ်900နဲ့1000တန်းလိုတန်ဖိုးကြီးငွေဆက်ကူတွေကိုတော့ဇူလိုင်လကုန်မှထုတ်ဝေမှာပါ။ငွေဆက်ကူရဲ့အရွယ်စားနဲ့အယောင်ကတော့အရင်အဟောင်းနဲ့ပုံစံသူဖြစ်ပြီးငွေအရင်ငွေဆက်ကိုဟောင်းနေကိုလည်းအရင်လိုပဲဆက်လက်သုံးဆွဲနိုင်ပါတယ်လက်ရှိဘရင်မင်းဆက်စတင်တဲ့အထိမ်းမှတ်ချက်ကရီနစ်နှစ်ပေါင်း236နှစ်ပြည့်အထိမ်းမှတ်အဖြစ်နဲ့အခုလိုငွေဆက်ကိုအစ်တွေကိုရက်နေထုတ်ဝေတာလည်းဖြစ်ပါတယ်ဆယ်ရောင်မြောက်ရမမင်းဆက်ဖြစ်တဲ့ဘရင်မဟာဝဇီယာလောင်ကွန်ဟာခမဲတော်ဘရင်ကြီးဘူမီပေါ်နှက်ရွာဆန်ခဲ့ပြီးတဲ့နောက်ဌိနဆက်ခံထားပေမဲ့တရားဝင်နန်းတက်ပွဲအခမ်းအနားတော့မကျင်းပရသေးသလိုနန်းတက်ပွဲဘရော့လုပ်မယ်ဆိုတာလည်းရက်မသက်မရသေးပါဘူး
ဧပြီလ6ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရတာတဲ့ဒေတာတွင်တဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးသွားတာပါအခုနောက်ဆုံးမြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းဆောင်ပါတွေကိုဇက်တိုက်နားဆင်ရပါမယ်ရှင်ဘာသာရေးလူမျိုးရေးစံတဲ့အကြံဖက်ပြိပကတွေကြောင့်နိုင်ငံရေးအကဲဆက်မခံတဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာ Facebook လူမှုကွန်ရက်ပေါ်ကနေအမုန်းတရားနဲ့လှုံ့ဆော်နေတာတွေကို Facebook အနေနဲ့စနစ်တကျစောင့်ကြည့်ဟန်တာတင်ကြောင်း Facebook တင်းမှာနိုင်ငံအခြေအနေဘာသာစကားကျွမ်းကျင်နားလည်သူတွေပါဝင်တင်ကြောင်းအိတ်ဖွင့်ပေးစာတစောင်းကို online ပေါ်ကအမုန်းပွားမှုတွေကိုစောင့်ကြည့်နေတဲ့အမြမြန်မာအရက်ဖက်အဖွဲ့အစည်းရှစ်ဖွဲ့က Mark Zuckerberg ကိုပေးပို့လိုက်ပါတယ်ဒါပေမဲ့လည်းဒီမိုကရေစီစနစ်ဖော်ဆောင်ကစမြန်မာနိုင်ငံမှာလူမှုကွန်ရက်တွေပေါ်ကနေသတင်းဖြန့်ချီခွင့်လွတ်လပ်စွာစန္ဒထုတ်ဖော်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်ဆုံးရှုံးမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်မဆုမွန်ကဆက်ပြီးတော့ပြောပြမှာပါရှင်
ဟုတ်ပါတယ်မြန်မာနိုင်ငံကအွန်လိုင်းသုံးဆွဲသူတွေကြားရေပန်းစားနေတဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေအမုန်းတရားဖြန့်ဖြူးမှုတွေကိုထိထိရောက်ရောက်ကင်တွယ်ဖြေရှင်းဖို့မြန်မာရက်ဖက်လူမှုအဖွဲ့အစည်းတွေကတိုက်တွန်းလိုက်ကြတာပါ Facebook ရဲ့လက်တလောဆောင်ရွက်ချက်တွေဟာကျေနပ်လောက်စရာအခြေအနေမရှိတဲ့အတွက်ပို့ပြီးတော့မှစနစ်တကျကင်တွယ်ဖို့ Facebook ရဲ့အမှုဆောင်အရာရှိချုပ် Mark Zuckerberg ရဲ့ Facebook စီကိုအရက်ဖက်လူမှုအဖွဲ့အစည်း6ဖွဲ့ပူးပေါင်းပြီးတော့အိတ်ဖွင့်ပေးစာပေးပို့ခဲ့တာဖြစ်ကြောင်းမီရိုအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Mike Thai Thai အောင်က VOA မြန်မာပိုင်းကိုပြောပါတယ်
မနေ့ကစပြီးတော့ကျမတို့ publish လုပ်လိုက်တယ်ပေါ့နော်စစတရားတော့6ခုအခု7ခုဖြစ်သွားပြီပေါ့နော်ဆိုတော့အဲ့ဒီမှာ Max စကားပကလည်းနည်းနှစ်ပတ်ခန့်တော့သူက vlog interview တခုမှသူကပြောသွားလဲဆိုတော့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်သူတို့တွေအနေနဲ့ပေါ့နော်ဒီ annual ရှိနိုင်တဲ့ဒီ message တွေကို messenger နေတစ်ဆင့်ပို့ရတဲ့ message တွေကိုသူရဲ့ system နေသူရဲ့ submit တွေ system နေကနေဒီထောက်လန်းပြီးတော့ဒါကိုအချိန်ကြီးစာပေးခဲ့တယ်ဆိုပြီးတော့သူကပြောခဲ့တယ်ဆိုတော့အမှန်ကပေါ့နော်စက်တင်ဘာ6ရက်နေ့ကနေ17ရက်နေ့အတွင်းမှာပြန်နေဒီဗုဒ္ဓဘာသာရေးဆိုလို့ရှိရင်လည်းဝိုင်းဝန်းထားကြပါပေါ့နော်မွတ်စလင်တွေကဘာလုပ်မယ်လို့မွတ်စလင် community ဆိုလို့ရှိရင်လည်းဝိုင်းဝန်းနေကြပါပေါ့နော်ဘာလို့လဲဆိုတော့ဗုဒ္ဓဘာသာတွေကဘာလို့လဲဆိုကြံစည်နေလဲဆိုတော့အဲ့ဒီ message တွေကျွန်တော်တို့ရဲ့ community တွေကဒီကတွေ့တယ်တွေ့တော့သူတို့လမ်းပြောတယ်ပြောမှပဲသူတို့တွေကအဲ့ဒါကိုတည်ပြီးတော့အဲ့ဒီဟာကိုသူတို့စတင်ပြီးတော့ထောက်ခံပြီးတော့ဖြတ်ဖို့လေးလုပ်လာတာပေါ့နော်ဆိုတော့အမှန်တကယ်ကသူပြောတဲ့အတိုင်းလည်းသူ့ရဲ့ system ကကောင်းလို့ဒါတွေကိုဖြောက်စွာ ကိုကင်တွယ်နိုင်တာမဟုတ်ဖ ೇನೆ ကျမတို့ဒီဘက်ကအဖွဲ့တွေပြောမှပဲ Facebook ကတည်တယ်ဆိုတဲ့ဟာကိုကျမတို့တစ်ချက် highlight လုပ်ချင်တာ
American အခြေစိုက် Voice Online သတင်း website နဲ့မကြသေးခင်တုန်းကမှမေးမြန်းခန်းတစ်ခုအတွင်း Facebook ထူထောင်သူစုကဘက်ကမြန်မာနိုင်ငံနဲ့ပတ်သက်လို့ထိရောက်အောင်ဆောင်ရွက်ခဲ့တာရှိတဲ့အကြောင်းကာကွယ်ပြောဆိုခဲ့ပါတယ
် The Myanmar issues have I think gotten a lot of focus inside the company.
မြန်မာကိစ္စကကျွန်တော်တို့ company team မှာတော်တော်လေးအာရုံစိုက်ပြီးတော့လှုပ်ဆောင်နေရတဲ့ကိစ္စတစ်ခုဖြစ်ပါတယ်။တကယ်ဖြစ်ပျက်နေတဲ့ကိစ္စတွေဖြစ်တာကြောင့်လည်းကျွန်တော်တို့ဘက်ကတကယ်ကိုပဲအထူးခရီးစိုက်ပြီးတော့လှုပ်ဆောင်နေရတာပါ။အဲ့ဒီတော့ကကျွန်တော်တို့ရဲ့တွေးရှိချက်အရဒီလှုပ်ဆောင်မှုတွေမပြန့်သွားရအောင်နဲ့ထိခိုက်နစ်နာမှုတွေရှိမလာရအောင်ကျွန်တော်တို့အချိန်မီပိတ်ဆို့ပြီးတော့ကြိုတင်တားဆီးနိုင်ခဲ့တယ်လို့ထင်ပါတယ်
။ဒီကနေ့တောက်ကြနေမှာပဲ Facebook ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ရှိသူကအမုန်းပွားစေတဲ့မှတ်ချက်တွေနဲ့ပတ်သက်လို့မြန်မြန်ဆန်ဆန်ထိထိရောက်ရောက်ဆောင်ရွက်ရမှာတော့အားနည်းချက်တွေရှိခဲ့တယ်ဆိုတာကို AFP သတင်းဌာနကအီးမေးလ်ကနေတုံ့ပြန်ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံလိုလူမျိုးရေးဘာသာရေးအကဲဆက်မခံတဲ့နိုင်ငံလူမျိုးကလူမှုကွန်ရက်စာမျက်နှာတွေပေါ်ကအမုန်းပွားမှုတွေနဲ့အမုန်းတရားဖြန့်ချီမှုတွေကို Facebook အနေနဲ့စနစ်တကျစောင့်ကြည့်ပြီးတော့ဘာသာစကားနားလည်ကျွမ်းကျင်သူတွေထားရှိတဲ့တာဝန်ရှိသူတွေပါဝင်အရက်ဖက်အဖွဲ့အစည်းတွေနဲ့ပါ Facebook အနေနဲ့ပူးပေါင်းဆောင်ရွက်တဲ့ဆိုတာကိုအကြံပေးထားခဲ့တဲ့အကြောင်း Facebook တင်းတာဝန်ရှိရသူတွေမြန်မာနိုင်ငံကိုလာရောက်ဆင်တုန်းကလည်းတွေ့ဆုံအကြံပေးခဲ့တဲ့မီဒိုကမထထက်အောင်ကပြောပါတယ
် Facebook ကိုဖြစ်စေချင်တာ Facebook ရဲ့မြန်မာတင်းမှာပေါ့နော်ကျွန်တော်တကယ် local context ကိုလည်းနားလည်ရမယ်ဘာသာစကားတွေချွတ်တင်နေလို့ရှိတယ်ပေါ့နော်အဲ့ဒီဟာတစ်ချက်ကျွန်တော်တို့ဒီကပြောထားတာတော့ရှိတယ်နောက်ကျလို့အရေးပေါ်အခြေအနေတွေဖြစ်လာတဲ့အခါမှာ Facebook အနေနဲ့လည်းပို့ပြီးရောနည်းနည်းစစ်ဆန်ထိရောက်အောင်လုပ်ပေးနိုင်တဲ့ဟို mechanism တွေကောင်းရှိတယ်ဆိုပြီးတော့ဒါကျွန်တော်တို့တောင်းဆိုထားတာရှိရဲ့ပေါ့နော
်အခုလိုလူမှုကွန်ရက်ပေါ်ကရေးသားမှုတွေကိုစောင့်ကြည့်ဖို့တိုက်တွန်းအားပေးမှုတွေအပေါ်မှာတော့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်နဲ့ရေးသားဖော်ပြခွင့်ဆုံးရှုံးပါကိုစိုးရိမ်နေအကြောင်းနော်ဝေးနိုင်ငံမှာနိုင်ငံရေးသိပ္ပံပါတကူတင်နန်းတက်နေတဲ့ကိုစိုးမြင့်အောင်ကရှုမြင်ပါတယ
်ဟိုကျွန်တော်အနေနဲ့ပိုစိတ်ပူတာတော့လေမြန်မာနိုင်ငံမှာဒီလွတ်လပ်စွာဟိုပြောဆိုရေးသားခွင့်ပေါ့နော်အဲ့ဒါမျိုးကိုပူပြီးတော့စိတ်ပူတယ်အခုကစိုးရကိုယ်တိုင်ကလည်းဒီနိုင်ငံတော်ရဲ့ budget ထဲကနေပြီးတော့ထုတ်ပြီးတော့စောင့်ကြည့်မယ်ဆိုပြီးတော့ဟိုပြောနေဆိုနေကြတာတွေရှိတယ်ပေါ့နော်ပူပြီးတော့စိုးရင်ကိုကောင်းတာကဒီကျွန်တော်တို့လွတ်လပ်စွာပေါ့နော်ပြောဆိုခွင့်ရေးသားခွင့်ပေါ့နော်ပူပြီးတော့အရေးကြီးတယ်လို့ကျွန်တော်ကတော့ယူဆတယ်
နောက်ဒီမြန်မာနိုင်ငံကသမ္မတသစ်ရဲ့မိသားစုဝင်နဲ့ပတ်သက်ပြီးဝေဖန်ခဲ့တဲ့သူ့ရေးသားမှုအပေါ်မှားယွင်းစွာဖြုတ်ချပိတ်ဆို့ခံခဲ့ရပြီးတဲ့နောက် Facebook ကပြန်တောင်းပန်ပြီးတော့ Facebook post ပြန်တင်ခွင့်ပေးခဲ့တဲ့အတွေ့အကြုံရှိခဲ့သူဒေါက်တာရံမျိုးသိန်းကလည်း Facebook အနေနဲ့သတင်းပေးပို့မှုတိုင်းအပေါ်မှာတော့စနစ်တကျစစ်စစ်တင်တယ်လို့အခုလိုပြောပါတယ
်မြန်မာပြည်မှာရှိတဲ့ဒီ Facebook team က independent ဖြစ်ဖို့လိုပါတယ်ဥပမာအမုန်းပွားစေတဲ့နောက်ပြီးတော့လူမျိုးရေးဘာသာရေးပေါ်အငင်းပွားစေတဲ့ post တွေကိုနားလည်မှုရှိရှိနဲ့ခွဲခြားစိတ်ဖြာနိုင်နေတော့သူတွေကလည်းဥဆောင်တာမျိုးဖြစ်တဲ့နယ်လို့မြင်ပါတယ်နောက်ပြီးတော့ Facebook team ရဲ့ဆောင်ရွက်ချက်တွေဟာမပွင့်လင်းနေတာမျိုးရှိဖို့လိုအပ်တယ်လို့မြင်ပါတယ်သတင်းမီဒီယာတွေနောက်အချက်အဖွဲ့စီးတွေနဲ့တော့တွဲဆုံပြီးတော့ယူဆသဘောထားဖလှယ်တာမျိုးပုံမှန်လုပ်ပေးနိုင်မယ်ဆိုရင်ဒီ Facebook team ဟာပို့ပြီးတော့ independent ဖြစ်တဲ့ဟို team တစ်ခုဖြစ်လာမယ်လို့အဲ့လိုကျွန်တော်ကတော့မြင်ပါတယ်
CBS သတင်းဌာနရဲ့ပြောဆိုချက်အကြကတော့2014ခုနှစ်အတွင်းမြန်မာနိုင်ငံမှာ Facebook သုံးဆွဲသူ2,000လောက်ရှိခဲ့ရာကအခုလောလောဆယ်မှာတော့တန်ပေါင်း30ကျော်လောက်သုံးဆွဲနေကြတယ်လို့ဆိုထားပါတယ်ရှင်
။မဆူမွန်ပြောပြခဲ့တာပါရှင်။မြန်မာတပ်မတော်နဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကြားစစ်ရေးတင်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းတိန်နီမြို့နယ်ထဲမှာလက်နက်ကိုင်အဖွဲ့တွေဖမ်းဆီးထားတဲ့ဟိုမန်ကျေးရွာသား15ဦးတို့ထွက်ပြေးလွတ်မြောက်လာတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒီလူတွေကို MNDAA ကိုကန့်တပ်ဖွဲ့ကဖမ်းဆီးခဲ့တာလို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကယူဆကြပြီးနောက်ဆက်တွဲအန်ဒီယယ်ကိုကြောက်လို့ဟိုမန်ကျေးရွာရွာလုံးကျွတ်တင်းရှောင်နေရတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါရှင
်။ဟုတ်ကဲ့ပါ။တိုင်းရင်သားလက်နက်ကိုင်ဖွဲ့တစ်ဖွဲ့ကနေသုံးဘကြာဖမ်းဆီးထိန်းသိမ်းထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းတိန်နီမြို့နယ်ကဟူမန်းရွာသား15ဦးပြန်လည်လွတ်မြောက်လာခဲ့ပြီလို့ဟူမန်းရွာအုပ်ချုပ်ရေးဖွဲ့ဝင်သူကအခုလိုပြောပါတယ်။
ဟုတ်ကဲ့ဒီဖွဲ့တွေဖန်သွားလဲအဲဒီလူတွေအလုံးပြန်ရောက်ပြီလို့ပြန်ရောက်ပြီ14ရက်နေ့ကဖန်သွားတယ်တစ်ဖွဲ့လုံးလာလို့မဟုတ်ဘူးအလုံးကျဲလာတဲ့လူပဲပြန်ပြေးလာတာ
အဖမ်းစီခံရတဲ့ရွာသားတွေဟာဒီလဇမ်းမှာလက်နက်ကန်ဖွဲ့ရဲ့လက်တန်းကျေးရွာကုန်းပေါ်စခန်းကနေထွက်ပြေးလွတ်မြောက်လာတယ်လို့သူကဆိုပါတယ်ဟူမန်ကျေးရွာသား15ဦးကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့စခန်းတစ်ခုမှာဖမ်းဆီးထားရကနေပြန်လည်လွတ်မြောက်လာတာဖြစ်ပြီးဘာကြောင့်ဖမ်းဆီးတယ်ဆိုတာမသိရှိဘူးလို့ရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်စိုင်းစိန်လူကပြောပါရယ်
ရ ဆက်ရှိရပန်းတော့တဲ့အချိန်မှာတော့ရောက်ကကြမှာရေးမကားလို့တို့ပြန်လို့တယ်ကျန်တဲ့ဆက်ကရောက်ကလည်းဒီဆက်ရပြန်လို့လာတယ်လို့ပြောတယ်ဆက်ဖက်ပန်းတော့လဲဆိုရင် MNDA ရောပြန်တယ်သူတို့ပါချန်ဖက်လာတယ်ကျွန်တော်လည်းမသိဘူး
ဒေသခံတွေကတော့ဖေဖော်ဝါရီလလယ်တုန်းကမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ကိုကသက်ဖွဲ့တို့အကြားဟိုမန်းရွာသွင်းတိုက်ပွဲဖြစ်ပွားခဲ့တဲ့ဖြစ်စဉ်အတွက်ကိုကသက်ဖွဲ့ဘက်ကကြေလည်မှုမရှိခဲ့လို့ဖမ်းဆီးတာဖြစ်တယ်လို့လည်းယူဆနေကြပါတယ်။ဖမ်းဆီးမှုနဲ့ပတ်သက်လို့စွပ်စွဲခံထားရတဲ့ MNDAA ကိုကသက်ဖွဲ့ဘက်ကတော့တဆုံတရာတုတ်ပြန်တာမျိုးမရှိတယ်လို့ကိုကဖွဲ့တာဝန်ရှိသူကဆက်သွယ်လို့လည်းမရခဲ့ပါဘူး။ဟိုမန်းကျေးရွာသား15ဦးထွက်ပြေးလာပြီးနောက်ပိုင်းနောက်ဆက်သွဲဖြစ်လာမဲ့ဘေးရန်ကိုကြောက်လို့ကြည်ဝါသား200ကျော်ဟာလဲရွာလွန်းကျွတ်တိမ့်ချောင်နေရပါတယ်။ရွာသားတွေတိမ့်ချောင်နေရတဲ့အခြေအနေနဲ့ပတ်သက်လို့ရှမ်းပြည်နယ်လှုပ်တော်ကိုယ်စားလှယ်ဆိုင်းစိန်လူကအခုလိုဆက်ပြောပါတယ
်။အဲ့ဒီဟိုမန်းရွာကအင်ချီ53အင်ရှိတယ်။အခုအကုန်လုံးချောင်ကုန်ပြီ။တရားမှမရှိတော့ဘူး။တချို့ကလည်းဗာဒီအုပ်စုဖက်ပြောင်းလာတယ်။တချို့လည်းလက်ဆလာကိုပြောင်းလာတယ်။တချို့ကဒီနာကုန်းဖက်ကိုပြောင်းလာတယ်တဲ့။ကိုလုံးကြီးကြီးတဲ့ကြောက်ကြနေလေတဲ့အဲ့လိုပြောကြတယ်။ဒီသူတို့လမ်းကျောပေါ်တဲ့တာပေါ့ဗျာ။ဟိုဖက်ပြေဖက်ချက်တော့ချက်လာအဲ့လိုဖြစ်နေကြတာ။
ဟိုမန်းကြီးရွာမှာမြောင်စည်းလူမျိုးတွေအနေများပြီးသရုပ်ပလောင်လူမျိုးတွေလည်းရှိတဲ့ဒိန်နီမြို့နယ်ဆက်ကြီးရွာတွေရောဖြစ်ပါတယ်။အဲ့ဒီကြီးရွာဟာမြောက်ပိုင်းမဟာမိတ်တပ်တွေဖြတ်တန်းသွားရလမ်းကျောဖြစ်နေတယ်လို့တမရော်နယ်လည်းမကြာခဏဆိုသလိုစိုက်ပွဲဖြစ်ပွားရဒေသတစ်ခုလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ15ရက်နေ့မှာဖြစ်ပွားခဲ့တဲ့မြန်မာတမရော်နယ်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့ကြားစိုက်ပွဲကြောင့်ဒိန်နီမြို့နယ်ဆက်ကဟိုမန်းကြီးရွာသား140ကျော်ဟာလည်းဒိန်နီမြို့နယ်ကောင်းကော်ကြီးရွာဘုံကြီးကျောင်းမှာထွက်ပြေးခိုလုံနေခဲ့ရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတိန်တီမြို့နယ်ကိုခိုင်မြို့နယ်တွေမှာမြောက်ပိုင်းမဟာမိတ်သဖွဲ့တွေဖြစ်တဲ့တန်းပလောင် TNL သဖွဲ့ MNDAA ကိုကန်သဖွဲ့ KIU ကချင်လွတ်လပ်ရေးဖွဲ့တို့လှုပ်ရှားရာဒေသဖြစ်သလိုဒီဖွဲ့တွေဟာမြန်မာအစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးပဲတမရော်နဲ့လည်းစည်ရေးသိမ်းမှန်နေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
။လာရှိများရှင်ပြည်ပပြပါစိတ်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာတိုင်းဝိုင်းမှာတာဝန်သိစွာရပ်တည်နိုင်ဖို့အရေးကြီးတာကိုနားလည်အသိမဲ့ပြုကြောင်းနိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအစိုးရတပ်တန်းနှစ်နှစ်ပြည့်မိန့်ခွန်းမှာထည့်သွင်းပြောကြားသွားပါတယ်။တစ်ချိန်တည်းမှာပဲတိုင်းပြည်အခြေအနေလိုအပ်ချက်တွေနဲ့အညီလျှောက်လှိုင်းရင်းနိုင်ငံတကာသဘောထားအမြင်တွေကိုလည်းအလေးပေးဆောင်ရွက်နေတဲ့အကြောင်းပြောဆိုခဲ့တာပါ။ဖွံ့ဖြိုးတိုးတက်ဖို့အားယူနေရဆဲမြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ဆက်ဆံရေးအဆင်ပြေဖို့ဘယ်လောက်အရေးကြီးပါလဲ။ဘယ်လိုဆက်ဆံရေးမျိုးတိစောက်တင်ပါလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-995 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bambies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုထိုင်းနိုင်ငံအတွင်းကမြန်မာအလုပ်သမားတွေဖမ်းဆီးခံနေရတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါ။ထိုင်းနိုင်ငံမဲဆောက်မြို့မှာတရားမဝင်အထောက်ထားမဲ့နေထိုင်အလုပ်လုပ်နေကြတဲ့ပြည်ပရွှေပြောင်းလူသမား200ကျော်ဒီသတင်းပတ်ထဲမှာပဲအဖမ်းခံခဲ့ရပါတယ်။ထိုင်းလူဝင်မှုကြီးကြပ်ရေးကအွန်လိုင်းကနေအလုပ်သမားနဲ့အလုပ်ရှင်တွေမှတ်ပုံတင်မှုကျင်းပခဲ့ပြီးတဲ့သတ်မှတ်ရက်ကုန်ဆုံးခဲ့ပြီးတဲ့နောက်အခုလိုအဖမ်းဆီးတွေကိုထိုင်းနိုင်ငံတဝန်စတင်ခဲ့တာဖြစ်ပါတယ်။ခရိုင်အဆင့်အာဏာပိုင်တွေလာရောက်စစ်ဆေးတာရှိသလိုလူဝင်မှုကြီးကြပ်ရေးနဲ့ရတက်ဖွဲ့တို့ပူးပေါင်းပြီးနယ်မြေလိုက်စစ်ဆေးဖမ်းဆီးနေတာလည်းဖြစ်တဲ့အကြောင်းအစုံလင်ကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မကြခင်ကြောက်ရောက်တော့မဲ့တကြံကာလမတိုင်ခင်ထိုင်းနိုင်ငံအတွင်းကတရားမဝင်ဝင်ရောက်နေထိုင်နေသူတွေကိုတက်ခရိုင်တာဝန်ရှိသူတွေကိုယ်တိုင်မဲဆောက်မြို့ကိုဆင်းလာပြီးစစ်ဆေးခဲ့တာပါ။အဲ့ဒီလိုစစ်ဆေးမှုတွေအတွင်းအထောက်ထားမဲ့မြန်မာတွေဈေးရောက်နေတဲ့မြန်မာတွေ200ထက်မနည်းဖမ်းဆီးခံနေရကြောင်းမဲဆောက်မြို့အခြေစိုက်ပြီးရွှေပြောင်းလူသမားရေးလှုပ်ဆောင်နေတဲ့မြန်မာပြည်ရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌအူမိုးကျိုးကပြောပြပါတယ်
။စီရင်ရဲတွေရတဲ့ပြန်ကြဈေးတွေဈေးပန်းသမားတွေလက်တွန်းလဲသမားတွေစပိန်ကယ်ရီယာနဲ့ဟိုမှာဒီမှာရောင်းတဲ့လူတွေလည်းဖမ်းတယ်။အဲဒါဧပြီလ2ရက်ရက်စပြီးတော့ဒီနေ့ဧပြီလ6ရက်နေ့ဆိုရင်တော့မဲဆောက်မြို့မှာအထောက်ထားမဲ့အလုပ်သမားအထောက်ထားမစုံလင်တဲ့အလုပ်သမားနဲ့အထူးတလဲတားမြစ်ထားတဲ့ဈေးရောင်းချခြင်းကိုပြုလုပ်တဲ့အလုပ်သမားတွေစုပေါင်း100တဲ့မလဲတော့ဖမ်းခံရပြီလို့သုံးသပ်လို့ရတယ
်။ဧပြီလ4ရက်နေ့ကတော့အစ္စလမ်ဘာသာဝင်အများစုနေထိုင်ရာတဲတွေကျူးကျော်နေရာတွေကိုဖမ်းဆီးခဲ့ရမှာတော့ လူတရားကျော်ဖမ်းဆီးခံခဲ့ရပါတယ်။အဲ့ဒီနေရာတွေမှာအထောက်ထားမဲ့တဲ့မြန်မာနိုင်ငံသားအစ္စလမ်ဘာသာဝင်တွေအများဆုံးနေထိုင်ကြတဲ့နေရာတွေဖြစ်တယ်ဆိုပြီးအစ္စလမ်ဘာသာရေးခေါင်းဆောင်တူကလည်းပြောပြပါတယ်
။တရားဖွဲ့ဆင်းလာပြီးလက်ရှိဆုံးဆောင်ချက်အဓိကဒီဘက်ရောက်ကတူကအဲ့ဒီမတင်ရောက်မှလည်းအရှုံးများလာဘူး။ဒီလိုကြောင်းပေးတွေပါတယ်မလို့ပဲပုံနဲ့နေတဲ့ဟာတွေပါသူတို့ဝင်စစ်ဆေးတယ်စားသားမရှိဘူးဖမ်းတယ်ဒါတော့လုပ်နေကြတိုင်းပါကျွန်တော်တို့ဒီလိုကြောင်းပေးတွေအမှားလို့အဲ့ဒီငယ်ရင်းနေတဲ့လူတွေကတော့မများစားသားမရှိစားသားမဲ့နေရတာအဲ့လိုလူတွေကျတော့လာဆောင်မတင်လာပြီးတော့စစ်စစ်ပိုင်းလာစစ်စစ်တဲ့ခါကျတော့မပြနိုင်ဘူးသူတို့ပြန်တော့ဖမ်းသွားလိုက်ကြပါအဲ့ဒီမှာသူတို့တော့စစ်ဆေးတယ်ဒီဆိုင်တွေမှာလည်းတော့စစ်ဆေးတယ်အဲ့လို
ထိုင်းနိုင်ငံမှာနိုင်ငံခြားသားလူသမားတွေနဲ့ပတ်သက်လို့အထောက်အထားတွေလုပ်ကြဖို့အတွက်သတ်မှတ်ပေးထားတဲ့ရက်ဖြစ်တဲ့မတ်လ31ရက်နေ့ဟာကုန်ဆုံးသွားခဲ့ပြီဖြစ်ပါတယ်အဲ့ဒီအတွက်ထိုင်းတနိုင်ငံလုံးမှာအေဘီလာဇန်းကစလို့အဖမ်းဆီးတွေစတင်လှုပ်ဆောင်နေတာပါမလနောက်ဆုံးပတ်ထဲမှာတော့ထိုင်းတနိုင်ငံလုံးကဘာသာရေးကြောင်းတွေစာတင်ကြောင်းတွေကိုဝင်ရောက်စစ်ဆေးခဲ့ပြီးအထောက်ထားမဲ့ဖြစ်နေသူတွေဗီဇာတက်တန်းကိုဆုံးနေသူတွေကိုလိုက်လံဖမ်းဆီးခဲ့ရမှာကျောင်းဆရာဖြစ်လုပ်နေတဲ့နိုင်ငံသား100ကျော်ဖမ်းဆီးခံခဲ့ရပြီးဒီထဲမှာမြန်မာနိုင်ငံသား30ကျော်လည်းဖမ်းဆီးခံခဲ့ရပါတယ်ရှင်
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်အခုတော့ VOA သောတာရှင်နေအတွက်တကြံတေးတချင်းလက်ဆောင်ထုတ်လွှင့်ပေးခြင်းရောက်လာပါပြီဒီနေ့အတွက်တော့အဆိုတော်လွှမ်းပိုင်ရဲ့ Miss Brown ဆိုတဲ့တချင်းကိုရွေးချယ်ပေးထားပါတယ်နားဆင်ကြည့်ကြရအောင်ပါရှင်
came the dimbao ka win la de dile nye jin kou che de na lon de pyo sa do ne ya do ye song chain a kana twin o yin kou dan nwe kou da twin the ma pe twi lai ya de jan go ka le na shao le jan mo le ye ywa ba ro jin ne ma pu ni lo jan mo le ye ywa ba ro jin ne ma pu ni lo jan mo le ye ywa ba ro ta pa mya pwe si pu jan mo le ye ywa ba do wa li la
ဆိုတော့လွမ်းပိုင်ရဲ့ Miss Brown ဆိုတဲ့တချင်ဖြစ်ပါရဲ့ရှင်။ကျွန်တော်တို့ video ကို internet ကနေပြီးတော့ webhan ကြံပေးစာတွေပေးပို့လို့ရတယ်၊နားဆင်လို့ရတဲ့တေးတချင်တွေတောင်းယူလို့ရတယ်ဆိုရင် email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာတိုက်နဲ့ဆက်သွယ်လို့ရင်တော့ VO American အသံမြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ဖြစ်ပါရဲ့ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်2018ခုနှစ်ဧပြီလ6ရက်တောက်တာနေ့ညပိုင်း VOE စီစဉ်တွေကိုလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11883ညနဲ့လိုင်းဒိုမီတာ32 kHz 1505တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ည10နာရီထိဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးခန္ဓာသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်မှာတော့စံစဘာကိုပုဂ္ဂလိကလွှဲလိုက်ပြီးတဲ့နောက်စိုက်ပျိုးရေးခန္ဓာဖွံ့ဖြိုးရေးသုတေသနပညာရှင်တွေနဲ့ဘယ်လိုလက်တွဲဆောင်ရွက်နေသလဲဆိုတာ
သူဒီကနေဘိုင်းကငုတ်တုတ်ထိုင်ပြီးတော့ဒီဇိုင်းမှမှလုပ်ပြီးမယ်ကျွန်တော်ရဲ့ပါတနာပဲပြောပါတော့အဲ့လိုမရှိတဲ့အခါကျတော့ဒီအင်ဂျင်နီယာဌာနနဲ့ကျွန်တော်တို့ကနှစ်ဦးနှစ်ဖက်က
စံစဘာအသင်းဒုတိယဥက္ကဋ္ဌရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်အဲ့ဒီအစီအစဉ်တွေကမှအခုချင်းဆုံးအမျိုးသမီးခန္ဓာကိုနားဆင်ရပါမယ်ရှင်မြန်မာနိုင်ငံအတွင်းလက်ရှိနာမည်ကြီးသလောက်အခြေတင်ပြောနေတာတွေလည်းပေါ်ပေါက်နေတဲ့မူဒရာရဲ့ခေါ်သံရုပ်ရှင်ဇာတ်လမ်းထုတ်လုပ်သူဟာအမေရိကန်နိုင်ငံသူမိုရာစထရက်စ်ဘာဂါဖြစ်ပါတယ်မြန်မာစီးပွားရေးလုပ်ငန်းရှင်တဦးနဲ့တွေ့ပြီးဒီရုပ်ရှင်ထုတ်လုပ်ဖို့အကြောင်းဖန်လာပုံကို Mora Strasbourger နဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာတော်လလတန်ကတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I My name is Mona Strasbourger. I'm the producer of Blue Best Calling. I want to thank all of you for coming out tonight and supporting us.
မင်္ဂလာပါကျမရဲ့နာမည်က Mona Strasbourger ပါကျမက Moodress Calling ရုပ်ရှင်ကိုထုတ်လုပ်ခဲ့သူပါဒီနေ့လာပြီးကျမတို့ကိုလာရောက်အားပေးကြတဲ့သူတွေအားလုံးပြင်ခင်မရင်းနီးပြည်သားမိတ်ဆွေတွေရဲ့မျက်နှာတွေကိုလည်းမြင်တွေ့ရတဲ့အတွက်အားလုံးကိုကျေးဇူးတင်ပါတယ်ကျမတို့ကို၄နှစ်တာထောက်ခံအားပေးကြတဲ့လူတွေအများကြီးရှိခဲ့ပါတယ်လွန်ခဲ့တဲ့၄နှစ်ကစပြီးကျမတို့ဒီရုပ်ရှင်ကားကိုရိုက်ကူးခဲ့တာပါမြန်မာနိုင်ငံမှာရုပ်ရှင်တကားရိုက်ရင်တလောက်ကြပါတယ်လို့ပြောသွားသူကတော့လက်ရှိရေးပန်းစားနေတဲ့ Moodress Calling လို့ခေါ်တဲ့ Moodress ရဲ့ခေါ်သံရုပ်ရှင်ကိုထုတ်လုပ်ခဲ့သူ Mona Strasbourger ကရန်ကုန်မြို့ Junction City မှာမလ7ရက်နေ့ကကျင်းပခဲ့တဲ့ရုပ်ရှင် mix ရဲ့အခမ်းအနားမှာအခုလို့ပြောသွားခဲ့တာဖြစ်ပါတယ်ဒါအပြင် Moodress ရဲ့ခေါ်သံရုပ်ရှင်ဟာမြန်မာစာတန်းထိုး80ရာခိုင်နှုန်းအင်္ဂလိပ်စကားပြောဖြစ်ပေမဲ့လို့လေမြန်မာနိုင်ငံသားတွေပါဝင်ပြီးမြန်မာနိုင်ငံမှာအစအဆုံးအလုံးရိုက်ကူးထုတ်လုပ်တဲ့ရုပ်ရှင်ဖြစ်တဲ့အတွက်ကြောင့်လေသူ့အနေနဲ့ဂုဏ်ယူကြောင်းမူနာကခုလိုပြောခဲ့ပါတယ
် This is really a Myanmar film
ကျွန်မဆက်ပြောချင်တာကတော့ဒါဟာတကယ့်မြန်မာရုပ်ရှင်ဖြစ်ပါတယ်မကြာမီမှာတွေ့ကြမဲ့ရုပ်ရှင်မှာပါဝင်တရုတ်ဆောင်ခဲ့ကြသူတွေရုပ်ရှင်ရိုက်ကူးခဲ့ကြသူတွေအလုံးကမြန်မာနိုင်ငံသားတွေကြီးဖြစ်တဲ့အတွက်ကျွန်မသိကူဂုဏ်ယူပါတယ်ဒီရုပ်ရှင်ရိုက်ကူးရမှာလူတိုင်းကသိကူစူးစမ်းကြပါလေကျမတို့ပြည်တွင်းပစ္စည်းတွေပဲတုံးနေရိုက်ကွင်းအလုံးကလည်းမြန်မာနိုင်ငံမှာပဲရိုက်တယ်နောက်ပိုင်းတီးဖြတ်တာတွေလည်းမြန်မာနိုင်ငံမှာပဲလုပ်ပါလေထိုင်းစင်ကာပူမလေးရှားတို့ကိုမသွားပါဘူးကျမတို့ပြည်တွင်းမှာပဲအယောင်နှိတယ်မြန်မာဂီတပညာရှင်တွေတုံးနေဒီမှာပဲအတန်သွင်းနေပြည်တွင်းရှိစတူဒီယိုတွေကိုပဲအသုံးပြုတာဖြစ်ပြီးအလုံးကမြန်မာမှာထုတ်လုပ်တာဖြစ်တဲ့အတွက်ကြောင့်ကျမဂုံယူပါတယ်လို့ Mona Strasbourger ကပြောသွားတာဖြစ်ပါတယ်။ Mona Strasbourger ကဘယ်သူလဲ။သူကတော့အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်ဇာတိသူဖြစ်ပြီးအဘေကထိုင်းအဖေကအမေရိကန်ဖြစ်ပါတယ်။သူပဲလို့မြန်မာပြည်ကိုရောက်လာပြီး Moodress Calling ရုပ်ရှင်ထုတ်လုပ်ဖို့အကြောင်းဖန်ခဲ့ပါတယ်ဆိုတာကို VOA ကမေးမြန်းခဲ့ရမှာတော့သူက
Yeah, I've been based here since around February.
ကျမမြန်မာနိုင်ငံကိုရောက်နေတာ2013 February လကတည်းကပါ။ကျမကနိုင်ငံတကာဆက်ဆံရေးဘာသာရပ်နဲ့ Johns Hopkins တက္ကသိုလ်မှာမဟာဘွဲ့ရယူခဲ့ပါတယ်။ကျမကထိုင်းသွေးတွေ့ပါပါတယ်။မြန်မာနိုင်ငံမှာဘာဖြစ်နေတယ်ဆိုတာကိုကျမသိထားပါတယ်။2010မှာကျမကအရက်ဖက်လူအဖွဲ့အစည်းအတွက် TV အစီအစဉ်ကိုစလုပ်ခဲ့ပါတယ်။ Los Angeles မှာထိုင်းရုပ်သံလွှင့်အစီအစဉ်ကိုစခဲ့တာဖြစ်ပါတယ်။အဲ့ဒီရုပ်သံလွှင့်က Free to Air ဂျိုဒူစလောင်းကနေထုတ်လွှင့်တော့တိုင်ရှင်ကထိုင်း၊ကမ်ဘောဒီးယား၊လာအိုအစီအစဉ်တွေထည့်ခဲ့ပါတယ်။မြန်မာလူအဖွဲ့အစည်းအတွက်လည်း TV အစီအစဉ်လုပ်ကြရအောင်လို့သူကဒီနေ့ကျမကိုပြောလာတော့ကျမလေးအဲ့ဒီမှာပါဝင်လာပြီးMandley TV ကိုစပြီးတစ်နှစ်လောက်နေစဉ်အတန်လွင့်အစီအစဉ်လုပ်ခဲ့ပါတယ်အစီအစဉ်မှုကမြန်မာဖြစ်ပြီးကျမတို့ဒေသကမြန်မာလူအဖွဲ့အစည်းနဲ့ပူးပေါင်းလှုပ်ဆောင်ခဲ့ပါတယ်ဂျာမန်မြန်မာရုပ်ရှင်တွေကိုပြသခဲ့တာဖြစ်ပါတယ်ဒါကြောင့်မြန်မာနိုင်ငံနဲ့ကျမရင်းနှီးမှုရှိခဲ့တာပါ2012မှာတော့မြန်မာနိုင်ငံမှာအပြောင်းအလဲတွေဖြစ်လာတော့ကျမကိုမြန်မာနိုင်ငံကိုသွားကြည့်ဖို့မိတ်ဆွေတွေကတိုက်တွန်းကြတယ်ကျမလည်းမြန်မာနိုင်ငံကိုရောက်လာခဲ့ပြီးအဲ့ဒီခရေကမြန်မာနိုင်ငံကိုတိတ်သဘောချခဲ့ပြီးကျမလည်းထိုင်းသွေးတွေပါတင်တော့ကျမရဲ့နေအိမ်လိုပဲသဘောထားပြီးကျမဆက်နေခဲ့တာအခုဆို၅နှစ်ရှိသွားပြီဖြစ်ပါတယ်လို့မိုးနာကရှင်းပြခဲ့တာဖြစ်ပါတယ်မိုးနာနေနဲ့2013မြန်မာနိုင်ငံကိုသူရောက်လာပြီးမူဒရာစကောလင်ရုပ်ရှင်ထုတ်လုပ်ရေးတာဝန်ကဘယ်လိုဖြစ်လာပါသလဲမိုးနာက
I was working with a local Burmese businessman
ကျမကမြန်မာစီးပွားရေးလုပ်ငန်းရှင်တူနဲ့တွေ့လို့ရမှာသူကလည်းရုပ်ရှင်ဖျော်ဖြေရေးမှာစိတ်ဝင်စားခဲ့ပါတယ်။ကျမဒီကိုရောက်ခဲကစိတ်ဝင်စားမှုတစ်ခုကတော့ရုပ်ရှင်ဖျော်ဖြေရေးလောကပါပဲ။ကျမဒီကိုမလာခင်ကယ်လီဖိုးနီးယားမှာထိုင်းအစီအစဉ်မှာလုပ်ခဲ့ဘူးသလို Los Angeles မှာလည်း Fox TV နဲ့လည်းလုပ်ခဲ့ဘူးပါတယ်။ကျမ Fox မှာလုပ်တုန်းကထုတ်လုပ်ရေးပိုင်းမှာသဘောပေါက်ခဲ့တဲ့အချက်ကတော့မြို့တွေပြည်နယ်တွေနိုင်ငံတွေကနိုင်ငံခြားရုပ်ရှင်တွေကိုသူတို့ထံလာပြီးရုပ်ရှင်နဲ့ TV အစီအစဉ်တွေရိုက်ဖို့ဆွဲဆောင်ကြတာတွေ့ရပါတယ်။ဒီလိုလှုပ်ချင်းအပြင်လူတွေရောက်လာရင်ဟိုတယ်တွေမှာနေမယ်၊စားတောက်ဆိုင်တွေမှာစားကြမယ်၊ဒေသအတွက်စီးပွားရေးပိုကောင်းလာစီမှာဖြစ်ပါတယ်။ချိန်နဲ့မှာပဲဒေသခံရုပ်ရှင်လုပ်ငန်းကိုလည်းတိုးတက်စေပါတယ်။မြန်မာနိုင်ငံမှာလည်းဒီလိုလှုပ်ဆောင်ရင်ရုပ်ရှင်လုပ်ငန်းကိုဖွံ့ဖြိုးစေနိုင်တယ်လို့စီးပွားရေးလည်းအပြည့်အဝရောက်စီမှာမို့ကျမဒီမှာရုပ်ရှင်ဖျော်ဖြေလုပ်ငန်းတွေမှာလှုပ်ဆောင်ဖို့စိတ်အားထက်သန်ခဲ့တာဖြစ်ပါတယ်။ဒါကြောင့်မြန်မာစီးပွားရေးလုပ်ငန်းရှင်ကြီးနဲ့တွဲပြီး2013မှာရုပ်ရှင်ထုတ်လုပ်ဖို့ဆုံးဖြတ်ခဲ့ရမှာကျမရဲ့ပထမဦးဆုံးရုပ်ရှင်ကတော့ Mudras Calling ဖြစ်ပါတယ်လို့မူနာကရှင်းပြခဲ့တာပါ။ Mudras Calling ကိုရိုက်ကူးခဲ့သူ Director Christina G နဲ့ကိုသူဘယ်လိုတွေ့ဆုံခဲ့ပါသလဲ
You know, we were introduced by a mutual friend.
ကျမနဲ့ Christina ကိုမိတ်ဆွေတူကမိတ်ဆက်ပေးခဲ့တာဖြစ်ပါတယ်။သူကသူ့ရုပ်ရှင်ဇာလံအကြောင်းကျမကိုရှင်းပြခဲ့ပါတယ်။ကျမမြန်မာနိုင်ငံမှာရိုက်ကူးခြင်းနဲ့ရုပ်ရှင်ကတော့မြန်မာနိုင်ငံကိုအကောင့်ဘက်ကပြသလို့တဲ့ဆန္ဒရှိခဲ့ပါတယ်။ဒါကြောင့်နိုင်ငံခြားမှာနေကြသူတွေကိုမြန်မာအကြောင်းအကောင့်ဘက်ကမြင်စေခြင်းတို့မြန်မာနိုင်ငံသားတွေကိုလည်းကိုယ်နိုင်ငံမှာရှိတာတွေကိုဂုဏ်ယူစေခြင်းပါတယ်။ဒါအပြင်ကျမတို့ဒီလိုရုပ်ရှင်မျိုးကိုပြည်တွင်းမှာဖြစ်အောင်ရိုက်နိုင်တယ်ဆိုတာကိုလည်းကျမပြသလိုပါတယ်။ချိန်ထဲမှာပဲနိုင်ငံခြားကရုပ်ရှင်လုပ်ငန်းတွေလေဒီကိုလာကြည့်စီခြင်းတဲ့သဘောလေးရှိပါတယ်။ဒါကြောင့်ကျမခရစ်စတီနာနဲ့တွေ့တော့သူကသူ့ Mudras Calling ဇာလံကိုချပြတော့ကျမရဲ့ဆန္ဒနဲ့တွားပြီးကြိုက်ညီနေတာတွေ့ရပါတယ်။ဇာလံကလည်းကျမလိုပါပဲ။ကျမကထိုင်းသွေးတွေပါနေတယ်။ကျမအမေဘက်ကအမျိုးတွေနဲ့အရင်ကမတွေ့ဘူးခဲ့ပါဘူး။ဂျော်ဂျီယာပြည်နယ်မှာပဲကြီးပြင်းလာတော့ကျမထိုင်းရင်ကြီးမှုနဲ့မရင်းနှီးခဲ့ပါဘူး။ဒါကြောင့်အသက်20ကျော်မှကျမအမေရဲ့အမိမေကိုပထမဦးဆုံးကျမပြန်နိုင်ခဲ့တာပါ။ယဉ်ကျေးမှုချင်းမတူတာတွေမြင်ခဲ့ရပါတယ်။ Mudras Calling ရဲ့အဓိကဇက်ဆောင်ရဲ့ဇာလန်းနဲ့သွားတူနေတာဖြစ်ပါတယ်လို့မူနာကရှင်းပြခဲ့တာပါ။ဒါအပြင်အမေရိကန်ပြည်ထောင်စုကိုမိသားစုနဲ့အတူငယ်စဉ်ကရောက်လာခဲ့ပြီးနယူးယောက်မြို့က Gibbs School မှာရုပ်ရှင်ပညာသင်ကြားခဲ့ပြီးတဲ့နောက်မြန်မာနိုင်ငံကိုခင်ပွန်းဖြစ်သူဇင်ကီနဲ့ပြန်ခဲ့ပြီးရုပ်ရှင်ရိုက်ကူးမှုစူးစမ်းခဲ့သူခရစ်စတီနာနဲ့ပတ်သက်လို့လေမူနာကသူ့ရဲ့အမြင်ကိုအခုလိုပြောခဲ့ပါတယ
် There was something about Christina you know obviously I saw her work and I knew she was very talented
ခရစ်စတီနာနဲ့ပတ်သက်လို့ကျမကသူ့ရဲ့လက်ရာကိုမြင်ရပြီးသူ့ရဲ့အရေးချင်းကိုခံမှန်းမိပါတယ်ဒါအပြင်ရုပ်ရှင်လောကရဲ့အဆင့်ကိုမြင့်လို့တဲ့ဆန္ဒရှိတာတွေ့ရပါတယ်ဒါကိုသူကစိတ်ပိုင်းဖြတ်ထားရုံသမက ဖြစ်အောင်လုပ်မယ်ဆိုတဲ့ခံယူချက်ရှိတာကိုတွေ့ရတော့ကျမလည်းချက်ချင်းဆုံးဖြတ်ခဲ့တာကကျမတို့တွဲလို့ရင်ရုပ်ရှင်ကောင်းထုတ်လုပ်နိုင်မယ်မြန်မာရုပ်ရှင်လောကအပြောင်းအလဲကိုဖော်ဆောင်နိုင်မယ်ဆိုတာပါပဲသူနဲ့ကျမ2013ဒီဇင်ဘာလကတွေ့ခဲ့ပြီးတဲ့နောက်သူ့ရဲ့ရုပ်ရှင်ဇာတ်လမ်းကိုထုတ်လုပ်ဖို့သဘောတူခဲ့ပါတယ်ခရစ်စတီနာကဇာညွန်ရေးပြီးတော့ကျမတို့2014မတ်လကစပြီးရုပ်ရှင်ကိုရိုက်ကူးခဲ့တာဖြစ်ပြီးအဲ့ဒီနောက်အခြေအနေကကတိတွေ့ရတဲ့အတိုင်းပါပဲလို့မူဒရစ်ကောလင်းထုတ်လုပ်သူမော်နာစထရက်စ်ဘာဂါကပြောသွားတာဖြစ်ပါတယ်ဒါပြင်မူဒရာစကောလင်းရုပ်ရှင်နဲ့ပတ်သက်လို့မူနန်နီနဲ့ဂုံယူတဲ့အချက်ကတော့အမျိုးသမီးတွေဥဆောင်မှုကိုတက်တည်ပြနိုင်ခဲ့တယ်ဆိုတာပါပဲ
You know we are a female led force So you know you have myself you have Christina as the director
ဒီရုပ်ရှင်မှာမြန်မာတွေဥဆောင်ခဲ့တာပါထုတ်လုပ်သူကျမအပါအဝင်ဒါရိုက်တာကခရစ်စတီနာရုပ်ရှင်ပွဲတော်တွေအတွက်မီဒီယာပြန်ကြားရေးတာဝန်ခံကလည်းအမျိုးသမီးအမှုဆောင်ထုတ်လုပ်သူအသစ်ကလည်းအမျိုးသမီးတွေဖြစ်ကြတဲ့အတွက်ကြောင့်ကျမတိတ်ကိုဂုဏ်ယူပါတယ်ထို့သဖြင့်အမျိုးသားတွေကြီးဆိုးတဲ့ရုပ်ရှင်လုပ်ငန်းမှာအစွမ်းပြတ်နိုင်ခဲ့တာဖြစ်ပါတယ်လို့မူနာကပြောသွားတာဖြစ်ပါတယ်နောက်သတင်းပါမှာတော့မူဒရာရဲ့ခေါ်တန်ရုပ်ရှင်ကိုရိုက်ကူးရမှာထုတ်လုပ်သူရဲ့အခန့်ကဏ္ဍကဘယ်လိုရှိပါသလဲဘယ်လိုအကဲဆတ်မှုတွေရင်ဆိုင်ခဲ့ရပါသလဲဆိုတာကိုဆက်လက်တင်ပြပေးမှာမို့စောင့်မျှော်နားဆင်ကြပါလို့ပြစ်တာရက်ခံရင်ဒီသတင်းပါရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင
်ကလလာဒန်စီစဉ်တည်ဆက်ပေးနေတဲ့အမျိုးသမီးကန္တာကိုအခုလိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါတယ်ရှင်အခုဆက်ပြီးသုတဆုံလင်အမေရိကန်တခွင်စီစဉ်ကိုထုတ်လွှင့်ပေးသွားပါမယ်ဒီတစ်ပတ်မှာတော့ပြည်သူအရေးပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်ဒေါက်တာမာတင်လူသာကင်းဂျူနီယာလှုပ်ကြံခံခဲ့ရတဲ့နှစ်50ပြည့်အကြောင်းကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင
်။ American Bureau ဆူမှအကြမ်းမဖက်တဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုတွေကိုဦးဆောင်ခဲ့သူကတော့ဒေါက်တာမာတင်လူသာကင်းဂျူနီယာပါ20ရာစုအတွင်းပိုးပြီးတော့ယဉ်ကျေးတဲ့လူပေါင်းအဖွဲ့အစည်းဖြစ်လာဖို့အတွက်အဓိကကျတဲ့ဥပဒေနဲ့ရပြဋ္ဌာန်းနိုင်အောင်စ조사ခဲ့သူလည်းဖြစ်ပါတယ်1964ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့ပြည်သူ့ခွင့်ရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့မဲပေးခွင့်ဆိုင်ရာဥပဒေတွေကိုပြဋ္ဌာန်းနိုင်ခဲ့တာပါဒီနှစ်ဧပြီလ4ရက်နေ့တုန်းကတော့ American ပြည်ထောင်စုရဲ့ထင်ရှားတဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်လှုပ်ကြံတက်ဖြတ်ခံရတာအနှစ်50ပြည့်မြောက်သွားပါပြီ1968ခုနှစ်ဧပြီလ4ရက်နေ့ရုံးကတန်နစီပြည်နယ်မန်ဖစ်မြို့ကလော်ရင်းမော်တယ်ရဲ့လေသာဆောင်မှာဒေါက်တာကင်းကို James Alray ဆိုသူကတနက်နေ့ပြစ်ခတ်လုပ်ကြံခဲ့ပါတယ်ဧပြီလ9ရက်နေ့မှာတော့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဇာပနာကျင်းပခဲ့ပါတယ်သူ့ရဲ့ဇာတိမြို့ဖြစ်တဲ့ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာကျင်းပတဲ့ဇာပနာကိုလူတွေသိမ်းနဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်ဒေါက်တာကင်းကွယ်လွန်တဲ့အချိန်ကာလအပိုင်းခြားအတွင်းသမရရစ်ချတ်နစ်ဆန်ရဲ့ Watergate အရှုပ်တော်ပုံလိုမျိုးပေါ်ပေါက်ခဲ့တဲ့အပြင်သမရလောင်းကိုယ်စားလှယ်တဦးဖြစ်တဲ့ Robert Kennedy လည်းလှုပ်ကြံခံခဲ့ရတာမျိုး American သမိုင်းမှာထူးထူးခြားခြားအဖြစ်အပျက်တွေလည်းရှိခဲ့ပါတယ်။ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့ Jesse Jackson ကဒေါက်တာကင်းဟာအဖိနှိပ်ခံတွေအတွက်ခွန်အားဖြစ်စေတယ်လို့ဆိုပါတယ
်။ He is really as a symbol of power.and justice
သူဟာကြီးမြတ်တဲ့စွမ်းအားတရားမျှတမှုငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ရေးတို့ရဲ့အပြယုတ်ဖြစ်ပါတယ်စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွှားရပါမယ်မွန်ဂိုမာရီကအဖြစ်ပြက်မှာဆိုရင်လဲတောင်းဆိုမှုတွေရဖို့အတွက်တီးခန့်အလျှော်ပေးရတာတွေထိတ်တက်ရင်ဆိုင်ရတာတွေရှိခဲ့ပါတယ
်1965ခုနှစ်မှာအသားအရောင်ခွဲခြားမှုကနေအခြေခံလာပြီးတော့မဲပေးကွင်းကိုပိတ်ပင်ခဲ့တာကြောင့်African American တွေဟာဆယ်မာကနေမွန်ဂိုမာရီအထိချီတက်ဆန္ဒပြခဲ့ကြပါတယ်။မေပေကွင်းအတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ဟာမိုင်50ခရီးကိုချီတက်ဆန္ဒပြခဲ့တာဖြစ်ပြီးလူညိုရင်းရဲတွေနဲ့ဆန္ဒပြသူတွေဟာ Edmund Pettus တရားမှာရင်ဆိုင်တွေ့ဆုံခဲ့ပါတယ်။ရဲတွေကဆန္ဒပြချီတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ကြောပြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ဘုံတွေကိုအုံပြူပြီးရဲရဲဆက်ဆက်ရိတ်နဲ့လူစုခွဲခဲ့တာပါအဲ့ဒီအချိန်ကလူငယ်တက်ကြွလှူရှားသူတဦးအဖြစ်ဦးဆောင်ပါဝင်ခဲ့ပြီးရဲတွေရဲ့ရိတ်နဲ့ဖမ်းဆီးတာကိုခံခဲ့ရတဲ့ဂျွန်လူးဝစ်စာအခုခါမှာအောက်လွှတ်တော်အမတ်တဦးဖြစ်နေပါပြီ
They came toward us beating us with nightsticks trampling us with horses releasing the tear gas
သူတို့တွေကကျွန်တော်တို့စီလျှောက်လာပြီးလက်ကင်ဒုတ်တွေနဲ့ရိုက်မြင်းနဲ့တိုက်ပါတယ်။မျက်ရည်ကိုဘုံးတွေနဲ့လည်းပစ်ပါတယ်။
ရဲတယောက်ကဒုံးနေကြလို့တရားဝင်မှာကျွန်တော်မေးသွားပါတယ်။တေးပြီးလို့တောင်ထင်လိုက်မိပါတယ
်။လုံညိုရေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြမ်းဖက်ဖြိုခွဲခဲ့ကြတဲ့အတွက်လဲတနိုင်ငံလုံးစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်။မတရားမှုကိုကောင်းကောင်းမခံကြဘူး။ဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါတယ်
။ We must let the world know.And it is necessary to protest this threefold evil.
မေဘေကွင်းရင်းဆိုခံရလုံချုံရဲရဲ့ရက်ဆက်ဖိနှိပ်မှုလိုနိုင်ငံစီနင်းပြမှုတွေကိုစန့်ကျင်မှုလိုအပ်တယ်ဆိုတာကိုကဘာကြီးအနေနဲ့သိဖို့လိုရပါမယ်လို့ဒေါက်တာကင်းကပြောသွားတာပါဆန္ဒပြသူတွေအဲ့လိုရိုက်နေခံပြီးရဲနေငယ်ကြမှာတော့ဆယ်မာကနေအယ်ဘာမာပြည်နယ်မြို့တော်မန်ဂိုမာရီစီဒေါက်တာကင်းဥဆောင်တဲ့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခွင့်ကိုတရားရုံးကခွင့်ပြုပေးခဲ့ပါတယ်ဒန်တူညီမြအခွင့်အရေးရရှိဖို့ယုံကြည်မှုအပြည့်ရှိတယ်လို့အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကပြောပါတယ်
Martin Luther King Jr. came by to visit me in my hospital room and said, John, don't worry. We will make it from Stalman to my
Martin Luther King Jr. ဆေးရုံမှာကျွန်တော်ကိုလာတွေ့ပါတယ်။ John ဘာမှမပူနဲ့ Selma ကနေ Montgomery ကိုချီတက်နိုင်မှာဖြစ်ပြီးတော့မဲပေးခွင့်ဥပဒေလဲအတည်ပြုနိုင်ပါလိမ့်မယ်လို့ပြောပါတယ
်။ Selma ကတရားပေါ်မှာချီတက်ဆန္ဒပြပြီးတနှစ်လောက်ကြာမှာတော့သမ္မတ Lyndon Johnson ဟာပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။1965ခုနှစ်မှာနိုင်ငံသားတွေအနေနဲ့အသားအရောင်ခွဲခြားမှုမရှိဘဲမဲပေးခွင့်အတွက်ငြင်းငြင်းစွာတောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ဒေါက်တာကင်းရဲ့ရည်မှန်းချက်တွေပြည့်ဝသွားခဲ့ပါတယ်။ Jesse Jackson ကဒေါက်တာကင်းရဲ့တိုက်ပွဲဝင်နှီးပြူဟာနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါရစေ
။ Well, he believed in the legal process. He thought litigation alone was too slow. You needed litigation, demonstration and legislation. He believed
that ဥပဒေပေါင်းအတွင်းကတောင်းဆိုတိုက်ပွဲဝင်ရတဲ့နီလန်းကင်ဆွဲဖို့သူကယုံကြည်ပါတယ်။ဒါပေမဲ့လည်းဥပဒေကြောင့်အရာပဲတောင်းဆိုနေမယ်ဆိုရင်အချိန်တွေကြန့်ကြာနိုင်တယ်လို့သူကထင်ပါတယ်။ဒါကြောင့်ဆန္ဒပြတောင်းဆိုတာတွေဥပဒေပြဋ္ဌာန်းပေးရေးတောင်းဆိုတာတွေပါလုပ်ဖို့လိုပါမယ်
။ဒေါက်တာကင်းသေဆုံးချိန်မှာသူ့အသက်ဟာ39နှစ်ပဲရှိပါသေးတယ်။ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့အခုတိုင်ရှင်သန်နေစေပါအချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံထားတဲ့ဥပဒေတွေကိုတစတစဖျက်သိမ်းပြစ်နိုင်ခဲ့သလိုအသားအရောင်ခွဲခြားမှုတွေကိုလည်းအကာအကွယ်ပေးလာနိုင်ပါတယ်။ဒေါက်တာကင်းရဲ့ပြည်သူ့ခွင့်ရေးတောင်းဆိုလှုပ်ရှားမှုတမိုင်းကြောင်းတွေကိုပြန်ကြည့်မယ်ဆိုရင်မြို့တော်ဝါရှင်တန် DC မှာ1963ခုနှစ်ကတောင်းဆိုချီတက်ဆန္ဒပြပွဲအတွင်ပြောကြားတဲ့မိန့်ခွန်းအကြောင်းကိုခြံလှပ်ထားလို့မဖြစ်ပါဘူ
း I have a dream one day this nation will
ဒီနေ့နေ့မှာဒီနိုင်ငံဟာအောင်ကျလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါအဲ့ဒီမိန့်ခွန်းကိုနားထောင်ဖို့အတွက်Washington DC ကမြို့သားရေမြမှာလူနှစ်သိန်းခွဲလောက်လာရောက်စုဝေးခဲ့ကြပါတယ်။ New York Times သတင်းတောက် Al Caldwell ကဒေါက်တာကင်းရဲ့နောက်ကိုလိုက်သတင်းယူဖို့တာဝန်ပေးခံခဲ့ရသူပါ
။ What was on King's mind and what he wanted to talk to me about was what he called the
King ရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့ဆင်းရဲသားလူဒန်းစားတွေလှုပ်ရှားမှုတွေအကြောင်းပါ။တနိုင်ငံလုံးကဆင်းရဲသားတွေကိုစုပြီးတော့ Washington DC ကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်ရောမချင်းအစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ်
။ဒန်နူကြီးမြအခွင့်အရေးပေးထားတဲ့ဥပဒေတွေ1960လောက်ကတည်းကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ပြောင်းလဲတဲ့နေရာမှာတော့နှေးလွန်းနေလို့ပြည်သူ့အခွင့်အရေးလှုပ်ရှားသူ Jesse Jackson ကပြောပါတယ
်။ We are a different the better nation today in the sense that the barbaric
မယုံကြည်နိုင်စရာကောင်းလောက်အောင်ဆိုးရွားတဲ့ဥပဒေတွေပြဋ္ဌာန်းထားတာအဆုံးသတ်သွားပြီးဖြစ်တာကြောင့်အသားအရောင်ခွဲခြားမှုတွေရော့ကျသွားတယ်။အခြေအနေတွေတိုးတက်လာပြီမဲ့လဲအတန်းစားကွာဟမှုတွေကတော့ဆက်ရှိနေသေးပါ။လွတ်လပ်နေပြီဆိုပေမဲ့လဲအားလုံးတန်းတူရတာမျိုးတော့မဟုတ်သေးပါဘူး
။အခြေအနေပြောင်းလဲခဲ့ပြီမဲ့လဲမာတင်လူသာကင်းရဲ့ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုတဲ့လမ်းစဉ်အားဆက်လက်ရှင်သန်နေသေးပါ။မတ်လအတွင်းကဝါရှင်တန် DC မှာကျင်းပတဲ့တနက်ထိန်းချုပ်ရေးပိုတင်းကျတဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့အကြောင်းသားတွေအပါအဝင်ထောက်ခံသူတန်းနီးပါးရဲ့တောင်းဆိုဆန္ဒပြပွဲအတွင်းဒေါက်တာကင်းရဲ့မြေဖြစ်သူYolanda Rainey King လည်းပါဝင်ပါတယ
် My grandfather had a dream that his four little children will not
ကျမဘိုးရဲ့အိမ်မက်တစ်ခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားအရောင်ကြည့်ပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာထက်သူတို့ရဲ့ဇီးရိုက်ကိုသာကြည့်ပြီးဆုံးဖြတ်ဖို့ဆိုတာပါ
1968ခုနှစ်လောက်ကြာမခံရခင်မှာဒေါက်တာမာတင်လူသာကင်းဂျူနီယာဟာဒန်တူညီမရေးအတွက်အကြမ်းမဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းဆုရရှိခဲ့ပါတယ်ဒီကနေ့မှာတော့သူ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝန်းကကျောင်းပေါင်း100ကျော်နဲ့လမ်းပေါင်း900ကျော်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာအမည်မှတ်ခေါ်ခဲ့ပါတယ်ခင်ဗျာ
အ
ခုအောင်စီစဉ်တက်ဆက်ပေးနေတဲ့သုဒ္ဓဆောင်လင်းအမေရိကန်တခွင်စီစဉ်ကိုအင်္ဂါနေ့မနေ့ခင်မှလည်းနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ကြပါရစေ။အခုဆက်လက်နားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါရစေ။
မြန်မာနိုင်ငံမှာဆန်စပါးကိုပုဂ္ဂလိကကိုလွှဲလိုက်တဲ့နောက်ဆန်စပါးဌာနကသူတေသနာပညာရှင်တွေနဲ့လက်တွဲပြီးစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးအောင်လုပ်ဖို့အတွက်ဘာရီစီစဉ်နေတဲ့ဆိုတာကိုနေအောင်ကြီးအာသုံအသီးနှံ6ခန်းဆက်ထုတ်လုပ်နေတယ်မြန်မာနိုင်ငံဆန်စပါးအသင်းချုပ်ဒုဥက္ကဋ္ဌဒေါက်တာမျိုးအောင်ကျော်ကပြောပြပေးပါပ
ါညာကမှကျွန်တော်တို့ဆန်စက်အင်ဂျင်နီယာဌာနရှိပါတယ်ခင်ဗျအဲဒီမှာဆိုလို့ရှိရင်လက်ရှိကကျွန်တော်တို့ဆန်စပါးနဲ့ပတ်သက်တဲ့ကိစ္စတွေကပုဂ္ဂလိကကဏ္ဍကိုလွှဲလိုက်တဲ့အခါကျတော့ဆန်စက်အင်ဂျင်နီယာဌာနအနေနဲ့အခုကလုပ်ရမယ့်အပိုင်းတွေတော်တော်နည်းသွားတယ်လေဒီတိုင်းငုတ်တုတ်ထိုင်ပြီးတော့မလုံမရှားလုပ်နေရတယ်သူတို့ကိုယ်တိုင်လည်းအဲ့လိုမနေချင်ဘူးခင်ဗျအဲ့တော့ကျွန်တော်နဲ့သူတို့နဲ့ပူးပေါင်းရင်ဒါတစ်ဖက်ကလည်းဟို public private partnership သဘောမျိုးလည်းဖြစ်သွားမယ်နောက်တစ်ခုခုလည်းပူးပြီးတော့ကောင်းတဲ့ result တွေထွက်လာမယ်နောက်ကျွန်တော်ဘက်ကလည်းတော့အားနည်းချက်ကအလုပ်တွေအများများလာတဲ့အခါကျတော့သူတည်သနာပိုင်းကကျွန်တော်အခုကသူတည်သနာပိုင်းဆိုတော့ငုတ်တုတ်ထိုင်ပြီးတော့ဒီဇိုင်းမှန်မှလုပ်ပြီးမယ်ကျွန်တော်ရဲ့ partner ပဲပြောပါတော့အဲ့လိုမရှိတဲ့အခါကျတော့ဒီ engineer ဌာနနဲ့ကျွန်တော်ကနှစ်ဦးနှစ်ဖက်ကဒါသူ့လိုအပ်ချက်ကိုလိုအပ်ချက်ကလေးတွေဖြည့်လိုက်လို့ဒါကြတော့တော်တော်လေးကောင်းသွားမယ်အလားအလာကြီးမြင်နေရတဲ့အခါကျတော့ကျွန်တော်တို့ပြီးခဲ့တဲ့ရက်ပိုင်းလေးရပဲအကြမ်းမြားပြင်ဆွေးနွေးပြီးတော့တစ်ဖက်ကလည်းလူကြီးတွေရဲ့ mandate ကရှိတဲ့အခါကျအကိုက်ဖြစ်သွားတယ်လေဒါကြောင့်မလို့ကျွန်တော်တို့ဒီသူ့တည်သနာကိုကျွန်တော်တို့လှုပ်ချမယ်နောက်ပြီးတော့ dryer နဲ့ပတ်သက်လို့ပို့ပြီးတော့ကောင်းအောင်ပို့ပြီးတော့ဖွင့်ပြလာအောင်ပေါ့ဟိုတစ်ဖက်ကလည်း user တွေဖြစ်တဲ့ဟို potential ဒီ SME တွေပေါ့သူတို့ရဲ့လိုအပ်ချက်ကလေးတွေကိုကျွန်တော်တို့ကတည်တည်ချာချာလေးဖြည့်နိုင်မယ်ဆိုအကုန်လုံးအတွက်ကောင်းနေရလေးဖြည့်လာမယ်ဆိုတော့ညှိနှိုင်းချက်ကလေးတွေရှိတော့ကျွန်တော်တို့ပူပေါင်းဆောင်ရွက်ကြမယ်ဆိုပြီးစုံပြလိုက်တာပါပဲ
ဟုတ်ကဲ့ပါသူတေသနာကဘယ်နေရာတွေမှာသူတေသနာလုပ်မှာလဲပြန်လာလေးနည်းနည်းရှင်းပြပေးပါအ
ဲပထမအချက်ကတော့ကျွန်တော်တို့အခု facility ပေါ့နော်အမကျွန်တော်ဆိုရင်ဒါဒီ solar dryer နဲ့ပတ်သက်လို့နိုင်ငံတကာမှာကျွန်တော်လေ့လာလို့ရတဲ့အားကြီးကနေပြီးတော့တစ်ဆင့် design လေးကိုကျွန်တော်ရခဲ့တယ်ဒီ detail တွေကြာကျွန်တော် engineering point ညာကျွန်တော်ကိုယ်တိုင်လည်း engineer မဟုတ်တဲ့ခါကြတော့ဥမာပန်ကာပေါ့နော်ဒီပန်ကာကအထဲမှာစီးနံကို6တွေ့ပြီးတက်လာတဲ့ရေငွေ့တွေဘိုင်းပေါ့ humidity ဘိုင်းတွေကိုကျွန်တော်တို့ကအပြင်ကိုထုတ်တဲ့ခါကြတော့ဒီပန်ကာရဲ့ flow rate ကဘယ်လောက်ရှိတယ်ဘာညာဆိုတာကျွန်တော်ကဒီတိချာချာ engineering point ညာနေပြီးတော့မကြည့်နိုင်ဘူးလေအဲ့ခါကျတော့တင့်တော်မဲ့ပန်ကာရွေးချယ်တဲ့အပိုင်းတို့ဘာလို့ကြတော့ engineering point ရနေသူတို့လည်းအသေးစိတ်လေ့လာရင်သူတို့မှ idea တွေရလာနိုင်တယ်နောက်ပြီးတော့ကျွန်တော်တို့ဒီ solar dryer မှာ drawing တွေတော့ရှိတယ်ဒါပေမဲ့အဲ့ drawing တွေကတကယ်အလုပ်လုပ်လားမလုပ်လားသူလိုချင်တဲ့အပူချိန်ရလားမရလားဆိုတာအသေးစိတ်ကကျွန်တော်တို့အနေနဲ့မှအားနည်းချက်ကလေးနည်းနည်းရှိတယ်အဲ့ခါကျတော့တေးစာတိဆောက်ပြီးလို့ရှိရင်သူရဲ့ each generation ဘိုင်းလို့ခေါ်တဲ့6ခန်းဆက်ထဲမှာတက်လာမဲ့အူချိန်ပေါ့နော်အဲ့ဒါဒီ나이အလိုက်ဘလို့ဘလောက်ကြာကြာရမလဲဒါလေးတွေကြတော့အသေးစိတ်လုံးစရာရှိတယ်ဒီအားနည်းချက်တွေကိုအခု engineer ဌာနနဲ့ကျွန်တော်တို့ပေါင်းလိုက်ရင်ဒါတွေကကြီးလေသွားမဲ့အနေအထားရှိတယ်ဒါ facility development ဘိုင်းပေါ့နော်နောက်တစ်ခုကဘာလဲဆိုအဲ့မှာဆိုလို့ရှိရင်အပေါ်ကအုတ်တဲ့နေရောင်ဖြတ်သွားမဲ့ plastic ဘိုင်းပေါ့အဲ့ plastic ကကျွန်တော်တို့အနေနဲ့နေရောင်ထဲမှာပါတဲ့ UPO resistant လုပ်နိုင်တဲ့ plastic မျိုးတွေသုံးရမယ်။နောက်တာရှီခံတဲ့ plastic ဆိုရင်ကျွန်တော်တို့ polycarbonate လို့ခေါ်တဲ့အမျိုးအစားကိုကျွန်တော်တို့သုံးရမယ်။အဲအဲ့ဒီနေရာတွေမှာလဲကျွန်တော်တို့အနေနဲ့ဒီ small scale ထုတ်နေရင်တော့ဒီလိုကောင်းတဲ့ဟာဆိုရင်နည်းနည်းချင်းဝယ်အရန်စည်းကြည့်တယ်ခင်ဗျ။အဲ့ခါကျတော့မလူလားတဲ့ဆက်ပိုင်းဆိုင်ရာမှာတန်ဖိုးတွေအရန်တက်သွားမှလဲရှိတယ်။ဒါလေးကိုကျွန်တော်တို့သုတေသနလုပ်ပြီးတော့ဒီ are cost လဲဘယ်လိုရှော့ချရရောအကောင်းဆုံးဖြစ်အောင်ဘယ်လိုလုပ်မလဲ။နောက်အသုံးပြုတဲ့ material ဘိုင်းတွေကိုကျွန်တော်တို့ဥကောင်းအောင်ဘာတွေလုပ်မလဲ။လုပ်ဆရာတွေအများကြီးပေါ့ခင်ဗျာ။ဒါ facility ဘိုင်းပေါ့နော်
။သူတေသနာလုပ်ရမှာအခုလိုအသုံးပြုရမယ်ပစ္စည်းဆိုင်ရာမှာဒါမကသုံးရမယ်ဆက်ရထုတ်လုပ်နိုင်စွမ်းပမာဏကိုတည်တည်ချာချာသိအောင်လုပ်ရမှာပါ
။အဲနောက်တစ်ချက်ကတော့ဒီ product ဘိုင်း product ဘိုင်းဆိုလို့ရှိရင်လဲကျွန်တော်တို့ကဒီ set တစ်ခုကိုသုံးပြီဆိုလို့ရှိရင်သူပြန်သုံးဆွဲမဲ့လုပ်ငန်းရှင်တွေနဲ့ဒီဆက်တစ်ဆက်ကအချိန်ကာလဘလောက်မှာဘလောက်ပမာဏပြီးလဲဆိုတာကျွန်တော်တို့က inform လုပ်နိုင်ဖို့လိုတယ်လေ။ဘာကြောင့်လဲဆိုတော့ဥမာပိတ်တချိန်ဘလောက်ပြီးမယ်ဘယ်နည်းရကြမလဲ။အဲသူတို့အနေနဲ့ဗာအပြင်မှာလှမ်းနေဆိုလို့ရှိရင်လှမ်းနေရတဲ့သူတို့ချင့်ကြင်ရမှာပေါ့နော်။အဲအဲ့ဒါမှလည်းသူအကျိုးရှိတယ်ဆိုတာသူတို့မြင်ပြီးတော့သူတို့အနေနဲ့သုံးဆွဲနိုင်ကြည်ရှိမှာပေါ့။အ အဲ့တော့သူတို့အားသာချက်တွေရှိတဲ့အပိုင်းတွေကိုကျွန်တော်တို့က highlight လုပ်ပြဖို့အတွက်ကိုကျွန်တော်တို့ကဒီသူတေသနာအရာပြပြပြပြပြောနိုင်သွားမယ်လေ product ဘိုင်းကိုကျွန်တော်သူတေသနာလုပ်မယ်အဲ့ဒီနေရာမှာလေသူအပိုင်းနဲ့သူပေါ့နော်ငြိုသီးဆိုလည်းငြိုသီးပြီးလို့ရှိရင်ဥမာဟို wow လို့ဟာမျိုး wow ဆိုလို့ရှိရင်အခုချိန်မှာချင်းပြင်းနေမှာအများကြီးရတယ်နောက်မြန်မာတပြည်လုံးမှာလည်းဒီ wow ဆိုတာမရနိုင်တဲ့အနေအထားတွေအများကြီးရှိတယ် wow ရဲ့သဘောကတော့ကျွန်တော်တို့အထူးသဖြင့်ဂျပန်တို့ကိုရီးယားတို့တရုတ်တို့ကသူကတော်တော်သုံးနေခင်ဗျ။အခုတမယိုးကြလမ်းကြောင်းမှာဆိုရင်လုပ်ငန်းရှင်တွေအနေနဲ့ဒီဝါဟုကိုပါပါလီပြောတမယိုးကြအနေနဲ့လှမ်းတဲ့အခါကျတော့အယောင်သွေးပြဿနာတွေအရည်သွေးပြဿနာတွေရှိတယ်။ရှိတော့ကျွန်တော်တို့အခုလို့စက်တင်နေဆိုလို့ရှိရင်အဲ့ပြဿနာတွေနည်းသွားမယ်။နည်းတယ်ဆိုတဲ့နေရာမှာလေကျွန်တော်တို့ကဒီထုတ်ကုန်ရဲ့အရည်သွေးပိုင်းမှာဒီကဘလောက်တိုင်းတာကြီးသူ့မှာရှိတဲ့ဂလူကိုမန်နန်လို့ခေါ်တဲ့ active ingredient ပိုင်းမှာဘလို့အားသာချက်ရှိတယ်ဆိုတဲ့ဟာတွေသူတည်တနာလောက်ရှာတွေအများကြီးရှိတယ
်။စိုက်ပျိုးကုံတစ်မျိုးရဲ့အရေးသွေးကိုနိုင်ငံတကာစံချိန်မှီမမီဆန်းစစ်ဖို့လိုတဲ့အပြင်စီးပွားဖြစ်ထုတ်နိုင်ဖို့အထိပါစဉ်းစားဖို့လိုပါတယ်
။ဟုတ်အခုစီးပွားကူတန်းဆန်စစ်အင်ဂျင်နီယာဌာနတွေမဟုတ်ဘူးကျွန်တော်တို့သူတို့အောက်မှာပဲ CTQM ဆိုတဲ့သူတည်တနာဌာနတစ်ခုရှိတယ်။သူက CTQM ဆိုတာ Commodity Testing and Quality Management ဆိုတဲ့အပိုင်းအဲ့နေရာမှာလည်းပညာရှင်တွေရှိတဲ့အခါကျတော့ကျွန်တော်တို့ကဒီကနေထွက်လာတဲ့ရက်လက်တွေထုတ်ကုန်ရဲ့အရေးသွေးတွေကိုကျွန်တော်တစ်ခါကဒီတက်ကွယ်ငန်းရဲ့အားသာချက်နဲ့ယူပြီးတော့ကျွန်တော်တို့သူတည်တနာလုပ်သွားမယ်ပေါ့နော်ဒါကပါလဲဆိုတော့ရှိနေတဲ့ဒီကျွန်တော်တို့ရဲ့ resource တွေကိုကျွန်တော်တို့ကကောင်းကောင်းအသုံးချပြီးတော့ကျွန်တော်တို့ဒီပုဂ္ဂလိကနဲ့အစိုးရပူပေါင်းဆောင်ရွက်တာပူပီပြင်မယ်လို့မြင်တော့ဒါလေးကိုကျွန်တော်ဒီဇိုင်းမှတ်မှတ်လုပ်ပေးသွားမယ်လို့စဉ်းစားထားတာလေးဖြစ်ပါအဲ့အနေမှာလည်းကျွန်တော်တို့ solar dryer တို့ solar tank တို့ဒီပုံမှာ multi-view သူ capacity ကဘယ်လောက်ရှိလဲသူ့ရဲ့ကုန်ကြမ်းကြီးကဘယ်လောက်ရှိလဲသူသုံးဆွဲမှုနဲ့အပြင်းကြီးကာလဘယ်လိုရှိလဲဒါတွေကတော့ကျွန်တော်တို့တေချာသူတည်နာတစ်ခွေရနေလှုပ်ပြီးမှလာလေကျွန်တော်တို့ခိုင်မာတဲ့လက်တွေကိုကျွန်တော်တို့ဒီသုံးဆွဲမဲ့လုပ်ငန်းရှင်တွေကိုပြောနိုင်မှာဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်အဲ့ဆန်စက် engineer ဌာနနဲ့ပူးပေါင်းဆောင်ရွက်ဖို့ကျွန်တော်ပြင်ဆင်နေတာပါ
ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားချက်လည်းပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါနော
်။ဒေါက်တာမျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာပါရှင်။ဒီအစီအစဉ်ကို VOA ရဲ့ website လိပ်စာ bamis.voanews.com မှာဖြစ်စေ VOA ရဲ့ Facebook စာမျက်နှာ VOA Bamis News မှာဖြစ်စေပြန်ပြီးတော့နှာစင်ဖတ်ရှုနိုင်ပါတယ်အခုအတန်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီထိလိုင်းဒိုမီတာ 25 kHz 9335နဲ့လိုင်းဒိုမီတာ 32 kHz 11803တို့ကနေပြန်ပြီးတော့နှာစင်နိုင်ကြပါတယ် VOA ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတောက်ကြနေညာပဲထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။ကမ္ဘာတဝန်းကရုရှားရဲ့မတမာတဲ့လုပ်ရည်တွေကိုတုံ့ပြန်မှုဆိုပြီးရုရှားနိုင်ငံကလူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီစုစုပေါင်း38ခုကိုအရေးယူတန်ခတ်လိုက်တဲ့ကြောင်းအမေရိကန်ကဒီကနေ့ပဲကြေညာလိုက်ပါတယ်။အရေးယူတန်ခတ်ဖို့ကြေညာလိုက်တဲ့အထက်မှာတော့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အနီးကပ်မဟာမိတ်အလူမီနီယံလုပ်ငန်းရှင်ဟိုလက်ဒီပတ်စကာပါဝင်ရုရှားနိုင်ငံကဩဇာအရှင်ဝါကြီးမားသူလူပုဂ္ဂိုလ်ခုနှစ်ဦးနဲ့သူတို့ပိုင်ဆိုင်ထိန်းချုပ်ထားတဲ့လုပ်ငန်း12ခုလို့ပါဝင်ပါတယ်ရုရှားဆိုရအစိုးရအရာရှိ18ဦးနဲ့နိုင်ငံပိုင်လက်နက်ကုန်သွယ်ရေးကုမ္ပဏီတစ်ခုကိုလည်းအရေးယူသွားမှာပါအမေရိကန်ဒေါ်လာဘီလီယံ100တန်ဖိုးရှိတဲ့တရုတ်နိုင်ငံကသွင်းကုန်တွေပေါ်အခွန်စည်းချက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကချင်းချောက်လိုက်သလိုတရုတ်နိုင်ငံဘက်ကလည်းအစွမ်းကုန်တုံ့ပြန်သွားမယ့်အကြောင်းဒီကနေ့ပဲသတိပေးလိုက်ပါတယ်ပေပီဆက်နဲ့လေရင်ငယ်စားတွေပါဝင်ဘီလီယံ50တန်ဖိုးရှိတဲ့အမေရိကန်သွင်းကုန်တွေပေါ်အခွန်တွန်းမြင့်ကောက်ခံမဲ့အစီအစဉ်ကိုတရုတ်နိုင်ငံဘက်ကကြေညာခဲ့ပြီးနောက်မှာပဲတရုတ်နိုင်ငံကသွင်းကုန်တွေပေါ်အခွန်တွေတိုးကောက်ရေးစဉ်းစားဖို့အမေရိကန်ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်ကိုညွှန်ကြားထားတဲ့အကြောင်းသမ္မတထရန့်ကမနေ့တုန်းကပဲပြောဆိုခဲ့တာပါတရုတ်နိုင်ငံကုသရေးဝန်ကြီးဌာနကဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့အမေရိကန်ရဲ့ကိုယ်ကျိုးစီးပွားကောက်ွယ်တဲ့မူဝါဒဖြင့်ရင်းညွှန်းဖော်ပြထားပြီးစီစဉ်ထားတဲ့အတိုင်းသာအမေရိကန်ဘက်ကလှုပ်လာခဲ့မယ်ဆိုရင်တရုတ်နိုင်ငံအနေနဲ့လည်းအဆုံးတိုင်အဆုံးကုန်တိုက်ပွဲဝင်သွားမှာဖြစ်တဲ့အကြောင်းဖော်ပြထားပါတယ်တောင်ကိုရီးယားသမ္မတအောင်ပတ်ကုံဟေးကိုအာဏာအလွတ်သုံးစားမှုအကျင့်ပြည့်ချဆမှုဆွဲချက်တွေနဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးတရားရုံးက1024နှစ်အပြစ်ပေးလိုက်ပါတယ်။လက်ပေးလက်ယူမှုအာဏာအလွတ်သုံးစားမှုအပြင်တခြားဆွဲချက်တွေနဲ့စိုးမျိုးတော်တရားရုံးကစီရင်ချက်ချမှတ်လိုက်တာကိုရုံးမြင့်ထံကြားကနေတနင်္ဂနွေလုံးကိုထုတ်လွှင့်ပြသသွားခဲ့ပါတယ်။
ဧပြီလ6ရက်တောက်ကြနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ VO American တန်ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ32 40နဲ့ 48 တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VO သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအလုံးရွှေလန်းချမ်းမြေကြပါစေ။ VO ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.